Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ22ရက်စနေနေ့ညဘက်9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညပိုင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်မပါရှင် Netherlands နိုင်ငံကနေပြီးတော့ပြင်သစ်ကိုသွားတဲ့ရထားပေါ်မှာဖမ်းလိုက်နိုင်တဲ့တပ်နက်သမားကိုပြင်သစ်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်တခါဒီစစ်ပွဲဆောင်နေကြတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာတော့အဆင့်မြင့်တာဝန်ရှိသူတွေဒီကနေ့အရေးပေါ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုထိပ်တန်းသတင်းတွေကိုကိုအောင်နဲ့ချင်းညာပေးဖို့ရှိပါတယ်ရှင်
။ဒီကနေ့နားဆင်ရမယ့်ထူးခြားတဲ့သတင်းလွှာကတော့လွတ်တော်ကိုယ်စားလှယ်လောင်းများအမိစင်းတင်သွင်းလွှာစီစစ်မဲ့ရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောင်းလဲသတ်မှတ်လိုက်ပါတယ
်။နိုင်ငံသားကိစ္စပါပဲ။နိုင်ငံသားကိစ္စကိုစစ်ဆေးတာ။အဲ့ဒီဟာစစ်စစ်ဖို့လေစစ်စစ်ဖို့ဆိုတော့အခင်ကော်မရှင်ရုံးမှာသွားမယ်အဲသူတို့ကနေပြီးတော့အဲ့ဒီအချက်လက်တွေကိုဟာဖြစ်မယ
်ပြည်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယနာယူဘက်မှာတော့ကိုတိုင်းညွန်ဦးတင်ဆက်မဲ့ Direct Line အစီအစဉ်နားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြင်ကပေးကြပါအောင်ရှင
်Netherlands နိုင်ငံ Amsterdam မြို့ကနေပြီးတော့ပြင်သစ်နိုင်ငံ Paris မြို့စီကိုသွားနေတဲ့မိရထားတစ်စင်းပေါ်မှာဖမ်းဆီးနိုင်ခဲ့တဲ့တပ်နှက်သမားကိုပြင်သစ်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။တောက်ချာနေတော့က Ahas မြို့နာယထားသွားနေစဉ်မှာတပ်နှက်ကင်ထားသူကိုယထားရဲပေါ်မှာပါလာတဲ့ခီးတဲ့တချို့ကဝမ်းပြီးတော့ဖမ်းဆီးနိုင်ခဲ့ကြတဲ့အတွက်နောက်ထပ်အများအပြားအန္တရာယ်ကျရောက်မဲ့ဘေးကနေကာကွယ်နိုင်ခဲ့ကြတာပါ။ဖမ်းမိသူတွေပတ်သက်လို့ပြင်သစ်ပြည်ထောင်စုဝန်ကြီး Bernard Kasnaf ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ Il convient je le redis de rester prudent quant à son identité qui n'est pas encore établie avec
ses Pansy နိုင်ငံရဲ့တနက်သမားဟာမနစ်တုန်းက Belgium နိုင်ငံကိုပြောင်းရွှေ့မနေခင်မှာ Spain နိုင်ငံမှာနေထိုင်ခဲ့တဲ့26နှစ်အရွယ် Moroccan လူမျိုးတယောက်ဖြစ်နိုင်ပါတယ်။တကယ်သာအဲ့ဒီသူဖြစ်ခဲ့ရင်တော့အစွန်းရောက် Islam ဘွားဒီဝင်တယောက်ဖြစ်တယ်လို့ Spain အာဏာပိုင်တွေကပြင်သစ်တာဝန်ရှိသူတွေကို2014ခုနှစ်တုန်းကသတိပေးထားတဲ့သူဖြစ်ပါလိမ့်မယ်လို့ပြင်သစ်ပြည်ထောင်ရေးဝန်ကြီး Bernard Kasnaf ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တနက်သမားကိုဖမ်းဖို့စူးစမ်းစဉ်မှာ3ယောက်ဓာတ်ရရရှိခဲ့တယ်လို့လည်းပြောပါရယ်။အဲဒီတနက်သမားကိုဝိုင်းပြီးတော့ဖမ်းချုပ်ခဲ့ကြသူ3ယောက်ထဲက2ယောက်ကတော့တာဝန်ပြင်ပချိန်မှာခရီးသွားနေကြတဲ့ American စစ်မှုရန်တွေဖြစ်ပါရယ်။စစ်မှုရန်တစ်ယောက်ကတော့တနက်သမားကိုကြိုးနဲ့တုတ်ဖို့စူးစမ်းစဉ်မှာဓာတ်ဒဏ်ရာရရှိခဲ့ပါရယ်။သူတို့ရဲ့ရဲစွမ်းတက်တီကိုပြင်သစ်သမ္မတပြင်သစ်ပြည်ထောင်စုဝန်ကြီးတို့ကဖုန်းနဲ့ဆက်သွယ်ကျေးဇူးတင်စကားပြောခဲ့တယ်လို့သူရဲကောင်းတွေအဖြစ် Ahas မြို့တော်ဝန်ကလည်းစုတစိတ်တွေချင်းမြင့်ခဲ့ပါရယ်။တနက်သမားပြစ်ခတ်ကြရတဲ့အကြောင်းအရင်းကိုမသိရသေးပဲအကျန်းဖတ်မှုတိုက်ဖြတ်ရေးရဲအရာရှိတွေကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါရယ်အဲဒီတနက်သမားစီမှာ AK-47 rifle တနက်တလက်တနက်အတူတလက်ဓားပါးတစ်ချောင်းနဲ့နောက်ထပ်ဓားတလက်ပါတယ်လို့ရဲကပြောပါရယ် Belgium နိုင်ငံကိုဖြတ်ပြီးတော့ဒီပြင်သစ်ကိုသွားတဲ့ Dallas အဝေးပြေးရထားပေါ်မှာခီးတဲ့954ယောက်ပါခဲ့ပါရယ်ပြင်သစ်နိုင်ငံမှာတော့ဒီ18ယောက်တည်ဆုံခဲ့တဲ့အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ January လတည်းကလုံခြုံရေးသတိကိုတိုးမြှင့်ထားပါရယ်ရှင်
မြောက်နယ်တောင်ကိုရီးယားနိုင်ငံသားအစိမ့်မြင့်ကိုယ်စားလှယ်တွေရဲ့ရေးပေါ်အစည်းအဝေးကိုဒီကနေ့ကျင်းပခဲ့ပါရယ်စစ်ပွဲကြီးဖြစ်ပွားလာနိုင်တဲ့အထိတင်းမာလာနေတဲ့အခြေအနေကိုအဆုံးသတ်ဖို့နယ်စပ်ရွာဖြစ်တဲ့ပန်မွန်ကျုံမှာနှစ်ဖက်နိုင်ငံကကိုယ်စားလှယ်တွေအခုလိုတွေ့ဆုံဆွေးနွေးတာဖြစ်တယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနကကိုကပီရုံးဟတ်သတင်းဌာနကကြေညာပါရယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေးရဲ့အမျိုးသားလုံခြုံရေးအကြံပေးကင်ကွမ်ဂျင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းရဲ့အကြံပေးဟွမ်ပျုံးဆိုးတို့ဥဆောင်တက်ရောက်မဲ့ဒီအစည်းအဝေးကိုဒေသစံတော်ချုပ်ညနေ6:00မှာစတင်ခဲ့တာပါ။တောင်ကိုရီးယားကိုတိုက်ခိုက်သွားမယ်လို့ချင်းချောက်ပြောဆိုထားတဲ့မြောက်ကိုရီးယားနိုင်ငံရဲ့တောင်ဆိုမှုအရကျင်းပတဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမျိုးတော့မရှိပါဘူး။တောင်ကိုရီးယားဘက်ကအတန်ချက်ဆက်သုံးပြီးမြောက်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်ချက်တွေကိုထုတ်လွှင့်နေရတယ်ကိုမြောက်ကိုရီးယားစံတော်ချုပ်ဒီကနေ့ညနေ9:00နောက်ဆုံးထားရက်ဖို့မြောက်ကိုရီးယားကတောင်းဆိုထားပါတယ်။တောင်ကိုရီးယားဘက်ကတော့အတန်လှည့်မှုရက်ဆိုင်ဖို့ညှင်းဆိုပြီးဆက်လက်ထုတ်လွှင့်ပေမယ့်နောက်ထပ်ပြစ်ခတ်တာမျိုးတော့မရှိပါဘူး။နိုင်ငံနယ်စပ်ကြားကစစ်မဲ့ဆုံးမှာမြောက်ကိုရီးယားဘက်ကထောင်ထားတဲ့မိုင်းကိုတောင်ကိုရီးယားစစ်သား2ဦးကနင်းမိပြီးဒီဘုံတံကြောင့်ဒဏ်ရာပြင်းထန်ထန်ရသွားပြီးမကြခင်မှာဆယ်စုနှစ်ကျော်ရက်ဆိုင်ထားတဲ့အတန်ချက်ဆက်အုံပြုပြီးမြောက်ကိုရီးယားစန့်ကျင်ရေးဝါဒဖြန့်ထုတ်လွှင့်ဖြန့်ချီနေတာတွေကိုလွန်ခဲ့တဲ့အပတ်အတွင်းတောင်ကိုရီးယားဘက်ကပြန်လည်စတင်ခဲ့တာဖြစ်ပါရခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့နယ်က၄မျက်နှာအေရဝတ်နှစ်ကုန်းမှဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့တဲလွန်စာရနိုင်ဖို့လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုပုံတွေကိုထိုင်းအာဏာပိုင်တွေသုံးသပ်နေကြပါတယ်အေရဝတ်နှစ်ကုန်းမှာပောက်ကွဲမှုဖြစ်ပြီးတော့နောက်တရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရပ်ဗီဒီယိုပုံတွေကိုစစ်ဆေးနေတာဖြစ်ပါတယ်ဒီကနေ့စနေနေ့မှာထွက်ပေါ်လာတဲ့အဲ့ဒီဗီဒီယိုတွေထဲမှာတော့ တူမြောင်ထဲမှာပောက်ကွဲမှုမဖြစ်ခင်တည်းရဲ့အလို့အဲ့ဒီနေရာမှာအပြာရောင်အင်ဂျီဝစ်ထားတဲ့လူတစ်ယောက်ကတူမြောင်ကိုဖျက်ဆောက်ထားတဲ့လူကူးတံတားပေါ်ကနေပြီးတော့အိတ်တလုံးကိုရေးတဲ့ကန်ချနေတဲ့ဗီဒီယိုပုံတွေကိုမြင်ရပါတယ်။အဲ့ဒုတိယပောက်ကွဲမှုမှာဘယ်သူမှထိခိုက်ဒဏ်ရာမရခဲ့ပေမဲ့ဘန်ကောက်မြို့သူမြို့သားတွေကြားမှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ဒီနေ့လာနေတော့ကအီရဝန်နဂေါမှာပောက်ကွဲမှုဖြစ်ပြီးချိန်နဲ့တိတ်မကွာတဲ့အချိန်တူမြောင်နာကလုံခြုံရေးကင်မရာရိုက်ကူးထားတဲ့ဗီဒီယိုတွေကိုကြည့်ပြီးတော့အီရဝန်နဂေါမှာပောက်ကွဲမှုနဲ့အဲ့ဒီတူမြောင်ထဲမှာပောက်ကွဲမှုနှစ်ခုဆက်ဆက်မှုရှိမရှိဆိုတာကိုသက်ဆိုင်ရာကစစ်ဆင်းနေတာလည်းဖြစ်ပါတယ်။နိုင်ငံသားတွေအပါအဝင်အယောက်20သေဆုံးခဲ့တဲ့အီရဝန်နဂေါမှာပောက်ကွဲမှုဖြစ်ခဲ့ပြီးတော့ဒီကနေ့9ရက်ကြာလာတဲ့အထိတရက်ခန့်ကိုမဖမ်းဆီးနိုင်သေးပေမဲ့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရှိပါတယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဘုံကွဲသူလို့မတင်ကသူရဲ့ခံမှန်းရုပ်ပုံတူကိုရဲကထုတ်ပြန်ထားပြီးတော့ဖမ်းဝရမ်းထုတ်ထားပါတယ်။ဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ပါလို့မပြောကြပါပဲ။ထိုင်းရဲတွေကတော့ဖြစ်နိုင်ခြေတွေအားလုံးကိုထည့်ပြီးတော့တွက်နေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာတိုက်ခိုက်မှုတွေလုပ်နေတဲ့မွတ်စလင်ခွဲထွက်ရေးသမားတွေရှိတယ်လို့ပြီးခဲ့တဲ့လကပဲဝိကလူမျိုးတရားကြုံကိုထိုင်းအစိုးရကတရုတ်အစိုးရလက်ကိုပြတ်အပ်ခဲ့တဲ့အတွက်မကျေနပ်မှုတွေလည်းရှိနေပါတယ်ရှင်။
သက်83နှစ်အရွယ်ခမာနီခေါင်းဆောင်ဟောင်းအီယန်ထရစ်တည်ဆုံးသွားပြီလို့ကမ္ဘောဒီးယားနိုင်ငံကကုလသမဂ္ဂကြော်ရောက်နောက်ခံပေးထားတဲ့စစ်ရာဇဝတ်မှုဆိုင်ရာခုံရုံးကပြောဆိုလိုက်ပါတယ်ဒီကနေ့တည်ဆုံးသွားတဲ့အီယန်ထရစ်ကိုခမာနီအဖွဲ့ရဲ့ First Lady အဖြစ်လဲလူသိများပြီးသူဟာကမ္ဘောဒီးယားကို၄နှစ်ကြာအုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရရဲ့လူမှုရေးဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတယ်သူရဲ့အမျိုးသားကတော့နိုင်ငံခြားရေးဝန်ကြီးဟောင်း EN Seri ဖြစ်ပါတယ်။လူစုလိုက်ပြောင်းလိုက်တက်ပြတ်မှုနဲ့ပတ်သက်လို့ EN Seri အပေါ်စီရင်ချက်မချမီအသက်89နှစ်အရွယ်2013ခုနှစ်မှာသူတည်ဆုံးသွားခဲ့ပါတယ်။ EN Trick ကိုလူစုလိုက်ပြောင်းလိုက်တက်ပြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ရုံးတင်တရားဆွဲဆိုခဲ့ပါတယ်။စိတ်ကြမ်းမာရေးအခြေအနေကြောင့်တရားရုံးတင်ဆွဲချက်တင်ဖို့သူဟာရင်ဆိုင်ဖို့အဆင်အသင့်မဖြစ်သေးဘူးဆိုတာကိုမသိရသေးခင်မှာအခုလိုရုံးတင်ဆွဲချက်တင်ခဲ့တာပါ။အဆောင်ရှောက်တွေရဲ့အနီးကန်စောင့်ကြည့်မှုအောက်မှာသူဟာတည်ဆုံးချိန်အထိနေထိုင်သွားရတာလည်းဖြစ်ပါတယ်။လေယာမီကိုအဓိကအမိခိုးပြီးတော့ကွန်မြူနတီနိုင်ငံထူထောင်မှုကြိုးစားခဲ့တဲ့ခမာနီအစိုးရလက်ထက်မှာငတ်မို့ခေါင်းပါမှုအတင်းအဓမ္မအချိန်ပိုလိုအပ်ပေးခိုင်းစေမှုတပ်ဖြတ်မှုတွေကြောင့်ကမ္ဘောဒီးယားပြည်သူနှစ်တန်းလောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ
။ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196 လိုင်းဒိုမီတာ32 kHz 9325 လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကမ္ဘာတဝန်းဖြစ်နေတဲ့စီးပွားရေးအခြေအနေတွေကြောင့်ကမ္ဘာအစုရှယ်ယာဈေးတွေတောက်ကြနေကကျဆင်းခဲ့ပါတယ်။ထရုတ်စီးပွားရေးတိုးတက်မှုနှေးကွေးနေမှုအကျွေးပြနေတဲ့ Greek နိုင်ငံရဲ့မရေရာတဲ့နိုင်ငံရေးအခြေအနေအမေရိကန်မှာစီးပွားရေးအတိုးနှုန်းတွေပြန့်မြင့်မှုမရေရာတဲ့အခြေအနေတွေကြောင့်အခုလိုမျိုးဒီအစုရှယ်ယာဈေးတွေကြက်ရက်ခိုက်ခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေမှာအမေရိကန်ရဲ့အတိုးနှုန်းတွေကိုဗဟိုဘဏ်ကမြင့်တင်မဲ့အလားအလာတိတ်ရှိပုံမရသေးဘူးလို့ဗန်နာရေးဆိုင်ရာကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်။တောက်ကြနဲ့အစုရှယ်ယာဈေးကွက်ပိတ်ချိန်မှာအမေရိကန်ရဲ့အဓိကအစုရှယ်ယာအညွှန်းကိန်းတွေ300ခန့်နှုန်းထက်မနည်းကျဆင်းခဲ့ပါတယ်။ဒီခါဒီဥရောပအစုရှယ်ယာဈေးတွေဟာလည်းအလားတူ300ခန့်နှုန်းဝင်းကျင်ကျဆင်းခဲ့တယ်လို့အာရှကအဓိကအစုရှယ်ယာဈေးတွေကတော့တော်တော်လေးကိုကျသွားခဲ့ပါတယ်ရှင်
။မက်ဆီဒိုနီးယားနိုင်ငံနဲ့ဆက်အနီးမှာထောင်ထဲချီတဲ့ရွှေပြောင်းဝင်ရောက်သူအများပြားရောက်ရှိနေပါတယ်။ဥရောပမှာအလုတ်ကင်နဲ့ပိုကောင်းမွန်တဲ့ဘဝကိုရှာဖွေဖို့အာဖဂန်နစ္စတန်၊ Iran နဲ့ Syria နိုင်ငံသားတွေဟာအခုအခါမှာ Greece နဲ့Macedonia နိုင်ငံကြားကစကန်တွေမှာရောက်နေတာပါ။စူပူဒေါ်လာထွက်နေတဲ့လူအုပ်ကိုမက်ဆီဒိုနီးယားအဓိကယုံထင်ရဲတပ်တွေကမျက်ရည်ပုံးတွေနဲ့ပြစ်ခတ်ဖြိုခွဲပြီးမနေ့တုန်းကတော့အာနာပိုင်နေဟာဂရိနိုင်ငံဘက်ကဝင်ရောက်လာသူတွေတဲကတချို့ကိုနေဆက်ဖျက်ချော်ခွင့်ပေးခဲ့ပါတယ်မက်ဆီဒိုနီးယားပြည်ထောင်စုဝန်ကြီးကအခုလိုအကြက်တဲရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေကိုနိုင်ငံနည်းဝင်ရောက်ခွင့်ပေးမှာဖြစ်ပြီးသူတို့အနေနဲ့တနင်္လာကူညီမှာဖြစ်တယ်လို့ပြောဆိုပါတယ်တရက်ကိုရွှေပြောင်းဝင်ရောက်သူ2000လောက်ဂရိနိုင်ငံဘက်ကနေတချင်ဖျက်ချော်ဝင်ရောက်လာတာကိုစီးပွားရေးချက်ချုံကျနေတဲ့မက်ဆီဒိုနီးယားနိုင်ငံအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
။အာဆီယံစီးပွားရေးဝင်ကြီးများနှစ်ပတ်လည်ညီလာခံမှာဒီအာဆီယံစီးပွားရေးအတိုင်းအဝန်းကြီးဖော်ဆောင်ရေးကိုဆွေးနွေးနေကြပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာ၃ရက်ကြာမဲ့ဆွေးနွေးပွဲမှာ2015မကုန်ခင်မှာအကောင့်ထဲပေါ်ဖို့လို့ညှိမှန်းထားတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးနေကြပါတယ်။အစီအစဉ်ရဲ့67ရာခိုင်နှုန်းကိုအကောင့်ထဲပေါ်ပြီးဖြစ်ပေမဲ့နောက်ထပ်ဆောင်ရွက်ရမယ့်ကိစ္စရပ်ပေါင်း46ခုကျန်နေသေးတယ်လို့နိုင်ငံတကာကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာမလေးရှားဝန်ကြီးစီဝေဝဲဥက္ကဋ္ဌဒါတုစီရီမူစတာဘာမိုဟာမက်ကစီဝေဖွင့်ပွဲမင်းကွန်းမှာပြောကြားခဲ့ပါတယ်။အ ာဆီယံအတိုက်အဝိုင်းကြီးဖော်ဆောင်နိုင်ဖို့ဆွေးနွေးမှုတွေရဲ့တိုးတက်မှုအပေါ်တခြားစီးပွားရေးအတိုက်အဝိုင်းတွေကမေးခွန်းထုတ်မှုတွေရှိနေပါတယ်ဒါပေမဲ့ဒီနှစ်မကုန်ခင်မှာဒီစီးပွားရေးအတိုက်အဝိုင်းကြီးကိုဖော်ဆောင်နိုင်ပါပြီလို့ကြေညာနိုင်တဲ့အနေအထားရှိသလောက်တိုးတက်မှုတွေရှိနေပါတယ်လို့မစ္စတာမူစတာဘာမိုဟာမက်ကဆိုခဲ့ပါတယ်နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတိုင်းအဝန်၊စီးပွားရေးအတိုင်းအဝန်နဲ့လူမှုရင်ကျေးမှုဆိုင်ရာအတိုင်းအဝန်ဆိုတဲ့ဒီအတိုင်းအဝန်ကြီး၃ခုအပေါ်မှာအခြေခံတဲ့အာဆီယံအတိုင်းအဝန်ကြီးကိုအခုနှစ်မကုန်ခင်မှာဖော်ဆောင်နိုင်ဖို့လို့အတွက်ရည်ရွယ်ကြိုးစားနေကြတာဖြစ်ပါတယ်2015အလွန်နောက်10နှစ်အတွက်အာဆီယံအတိုက်အဝန်ကြီးဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းအခုနှစ်မကုန်ခင်မှာသဘောတူနိုင်အောင်လို့ဆောင်ရွက်နေကြပါတယ်။အာဆီယံစီးပွားရေးဝန်ကြီးများရဲ့58ကြိမ်မြောက်စီးပွားပွဲအတွင်းမှာဒီအာဆီယံနိုင်ငံတွေကြားလေယာထွက်ကုန်နဲ့နိုင်ငံသားပို့ကုန်တွေကြားဆင်းနေတာ၊ငွေကြေးမငြိမ်မသက်ဖြစ်နေတာ၊ငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတာနဲ့ဒေတာရင်းစီးပွားရေးတိုးတက်မှုနှုန်းနှေးကွေးနေတာတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြတယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဂွန်နီတိုက်ဖုန်းမုန်တိုင်းဒီကနေ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လေးအီမိုးကြီးကြောက်ရောက်ပြီးမြေနေပိုင်းကျေးရွာတွေမှာရေကြီးခဲ့ပါတယ်။ 9 ယောက်သေဆုံးပြီး 2 ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာကောင်စီကပြောပါတယ်။မြေမြင့်ပိုင်းနဲ့ဘေးကင်းရာကိုရွှေ့ပြောင်းနေထိုင်ကြသူပေါင်းလဲထောင်တဲ့ချီရှိပါတယ်။အဘရာပြည်နယ်မှာရှိတဲ့အဓိကမြေရေရှမ်းခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။လေပြင်းတိုင်တုံတနာကြီးမိုင်120ကျော်နဲ့တဖြည်းဖြည်းရွေရှားနေတဲ့တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကနေတနင်္ဂနွေနေ့မှာထွက်သွားမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းလာတွေကိုနားဆင်ရမှာပါ။အခုပထမဦးဆုံးတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံကြမဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုပို့ပြီးတော့မှခိုင်မာတိကျသေးချာအောင်စီစစ်လိုတဲ့အတွက်လွတ်တော်အသီးသီးအတွက်လွတ်တော်ကိုယ်စားလှယ်လောင်းများအမီစင်းတင်တွင်းမှုစီစစ်မဲ့ရက်ကိုပြောင်းလဲပြင်ဆင်တတ်မှတ်လိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဝင်ရောက်ရှင်ပြိုင်ကြမဲ့ပါတီအသီးသီးနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအချို့အကြားနိုင်ငံသားဖြစ်တည်မှုဆိုင်ရာအငင်းပွားမှုတွေရှိနေတဲ့အတွက်အခုလိုစီစစ်မှုရက်ကိုတိုးလိုက်တာဖြစ်နိုင်တယ်လို့ကိုယ်စားလှယ်လောင်းတွေကသုံးသပ်ပါတယ်။သိစိတ်ကိုတော့မဆုမွန်တင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်လို့ကြေညာထားတဲ့2015ရွေးကောက်ပွဲအတွက်လွှတ်တော်အသီးသီးမှဝင်ရောက်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းလှော်တင်လာတဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်မဲ့နေ့ရက်ကိုစတင်စီစစ်မဲ့ရက်ဩဂုတ်လ၁၈ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိနောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောင်းလဲပြင်ဆင်တိုးမြှင့်တက်မှတ်လိုက်ပါတယ်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကပို့ပြီးတော့မှတိကျခိုင်မာအောင်စီစစ်နိုင်မှုနဲ့နောက်တစ်ချိန်ပြန်လဲအရွေးခံမဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေလွှတ်တော်အစည်းအဝေးတက်နေကြရတဲ့အတွက်စီစစ်နိုင်မှုအချိန်ကိုထပ်တိုးတက်မှတ်လိုက်ရတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ
်လွှတ်တော်ကိုယ်စားလှယ်လည်းဒီမှာတက်နေတဲ့အခါကျသူတို့ကလည်းသွားစစ်ဖို့ရအတွက်နည်းနည်းလေးအချိန်အခက်ခဲရှိလို့ပြောလာလို့ကိုယ်တိုင်စစ်စစ်ဖို့ရအတွက်ခက်ခဲမရှိအောင်အချိန်လေးတိုးပလဲတဲ့သဘောပါပဲရေသေးနဲ့လွှတ်တော်တက်လာမှဆိုတော့သူတို့ကိုယ်စားလှယ်လောင်းတွေသွားစစ်ဖို့ရအခက်ခဲမရှိအောင်ပေါ့အစင်ပြောင်းလို့တိုးလိုက်တဲ့သဘောပါလို့ခဲ့စစ်စစ်တာတော့ခုနကလွှတ်တော်ကိုယ်စားလှယ်လောင်းတက်မှာတဲ့အရေးချင်းလေးရှိတယ်လေသူတွေမှာအဲ့ဒီအရေးချင်းတွေနဲ့ညီလာမညီလာသလိုပေါ့လားဟိုနိုင်ငံသားဖြစ်ရမယ်နိုင်ငံတို့ကတစ်ဆက်တည်းဆက်နေမိရမယ်စတဲ့နေတို့တက်မှာတာရှိတယ်လေလွှတ်တော်ကိုယ်စားလှယ်လောင်းအဲ့ဒါနဲ့ဆက်ငါးနဲ့ပြည်ရမယ်မြို့သားဆိုရင်အသက်30ပြည်ရမယ်စတဲ့ပဲသူတို့ရည်ရှိနေတတ်မှတ်ထားတဲ့အရေးရှိနေရှိမရှိဒါလေးပါပဲဟုတ်ကဲ့
အခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကိုယ်စားလှယ်လောင်းစီစစ်မှုတတ်မှတ်ရက်ကိုတိုးမြှင့်လိုက်တာဟာမဲဆန္ဒနဲ့တချို့ကကိုစားပြုတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့နိုင်ငံသားဖြစ်တည်မှုအရေးချင်းတတ်မှတ်မှုတွေမှာအငင်းပွားမှုတွေရှိလာနေတဲ့အတွက်ပို့ပြီးတော့မှတိကျသေးချာအောင်စစ်ဆေးလိုတဲ့အတွက်ဖြစ်တယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသုံးသပ်ပါတယ
် KI ကော်မရှင်တွေကတော့သူတို့ကအဓိကစစ်တာကတော့ဟိုနိုင်ငံသားဖြစ်မှုမဖြစ်မှုအဲ့ဒီသူ့ရဲ့မိဘနှစ်ပါးကသူမမွေးခင်မှာနိုင်ငံသားဖြစ်ရမယ်ဆိုတဲ့အချက်လေအဲ့လိုဖြစ်တဲ့အခါကျတော့အခုအစ်စ်တွေကိုပဲအဓိကဟိုဟာဖြစ်တာပေါ့နော်စစ်ဆေးတာဆိုတော့ကျွန်တော်တို့လည်းခေါ်တော့ခေါ်ထားတယ်ကျွန်တော်ဆို24ရက်နေသွားမှာပေါ့နိုင်ငံသားကိစ္စပါပဲနိုင်ငံသားကိစ္စကိုစစ်ဆေးတာအဲ့ဒီဟာစစ်ဆေးဖို့လေစစ်ဆေးဖို့ဆိုတော့ခင်ကော်မရှင်ရုံးမှာသွားမယ်အဲသူတို့ကနေပြီးတော့အဲ့ဒီအချက်လက်တွေဟိုဟာဖြစ်မယ်နောက်ပြီးတော့ကျွန်တော်တို့ဘက်ကတော့အဲ့ဒီဟိုပုံစံတစ်ဖယ်တို့ဘာတို့အဲ့ဒါတွေယူသွားပြရမယ်ပေါ့နော်တကယ်လို့ဒီကြားထဲမှာအဲကျွန်တော်နဲ့ပြန်ပဲလွတ်တော်ကိုယ်စားလှယ်တယောက်ကအဲ့လိုတော့ကိုယ်တည်းလောင်းတယောက်ကတိုင်ခန်းထားတာတွေပါလိမ့်ရှိလို့ရှိရင်လည်းအဲ့ဒါတွေကိုဟိုစစ်ဆေးမှာပေါ့နော်
တချို့နေရာတွေမှာတော့အဲ့လိုအပြန်အလှန်တိုင်တန်းကြတာရှိတယ်လေ
ကချင်ပြည်နယ်အင်ဂျန်ရံမင်းဆန္ဒနယ်ကနေ2010တုန်းကအရွေးချယ်ခံခဲ့ရပြီးတော့အခု2015ရွေးကောက်ပွဲမှာဒုတိယအကြိမ်ပြန်လည်အရွေးခံမှုပြင်ဆင်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကကိုယ်စားလှယ်လောင်းစီစစ်မှုတွေနဲ့အတူအင်ဂျန်ရံမှာသူနဲ့အတူဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းနေအပေါ်ရွေးချယ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အလွတ်တော်ကိုယ်စားလှယ်လောင်းကျင်းပင်းပြီးသွားပါပြီစစ်ဆေးခံတာလည်းပြီးသွားပါပြီရှင်ကျွန်မတို့ဒီနေ့ပြီးတော့မှကြီးဝေးတက်နေမယ်ကျွန်မရဲ့ရွေးကောက်ပွဲကိုယ်စားလှယ်ဦးလမ်းစာခေါင်းနဲ့စစ်စစ်ပြီးဖြစ်ပါရဲ့ရှင်2010ရောကကျမပြိုင်ဘက်တယောက်ပဲရှိပါတယ်တိုင်းရင်းသားစီလုံးရေးပါတီရပါအဲ2015မှာလည်းကျမနဲ့ဆိုလို့ရှင်အားလုံးပါတီပေါင်း6ပါတီတိုင်ပါရဲ့တိုင်းနဲ့ပါတီကတော့အရင်ကျမနဲ့ပြိုင်ဘက်တိုင်းသားစီလုံးရေးပါတီရဲ့နောက်မှဟိုဒေါက်တာတူကြပါတီရဲ့နောက်ကချင်ပါတီတခုနောက်မှ NDS NLD နဲ့အဲကျမတို့စီလုံးရေးနဲ့ဒီမိုကရေစီပါတီပေါ့နော်6ပါတီကြိုင်ပါလားရှင်အဲ့တော့မဲဆန္ဒရှင်တွေအနေနဲ့တော့အဲ့ဒီတည်းကအလုံးကောင်းကြရဆိုမဲ့တယောက်တည်းဟုတ်ပဲရွေးရမှာဖြစ်ပါလားပြည်သူတွေလည်းသူတို့ရဲ့ရွေးချယ်မှုပဲကျွန်မတန်ဖိုးထားပါတယ်လို့ပြောချင်ပါတယ်ရှင
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်အမည်စရင်တင်သွင်းလာတွေထဲမှာကိုယ်စားလှယ်လောင်းရွေးချယ်မှုမှန်ကန်မှုရှိစေရေးရွေးချယ်ဆက်ဆဲမှုတွေမှာနှောင့်နှေးကြံ့ကြာမှုမရှိစေရေးနဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းတွေနစ်နာမှုမရှိစေရေးတို့အတွက်လွတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ကိုယ်စားလှယ်လောင်းစီစဉ်နေတဲ့အချိန်မှာမိမိတို့ကိုယ်တိုင်အလေးထားသွားရောက်ကြစေလိုပါတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းထားပါတယ်။ဒါကြောင့်သက်ဆိုင်ရာလွတ်တော်ရွေးကောက်ပွဲကော်မရှင်တွေကရွေးကောက်ပွဲနည်းဥပဒေအရအမည်စရင်တင်သွင်းလှော်တွေကိုစစ်စစ်ဆောင်ရွက်နေချိန်မှာသက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်လောင်းရွေးကောက်ပွဲကိုယ်စားလှယ်လောင်းနဲ့ကိုယ်စားလှယ်လောင်းတွေကနေစာနဲ့တာဝန်လွှတ်အပ်ထားသူတွေကလာရောက်စစ်ဆေးခံရမှာဖြစ်ပါတယ်။အခုအချိန်ထိ2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းက1982ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း973ဦးတိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်ပေါင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပေါင်း3504ဦးအလုံးစုစုပေါင်းတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်ပေါင်းက6189ဦးရှိနေပါတယ်ရှင
်မဆုမွန်ပြောပြသွားတာပါရှင်ဗီရီကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမျက်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားပါတယ်ရှင်။
Facebook ကြည့်ရတာလေလေကြော်ညာတွေကပို့ပို့ရှုပ်လာနေတယ်နော်ကိုဇော်ဝင်းလှိုင
်မဆုမြတ်မောင်ကသာရှုပ်တယ်ထင်နေတာစီးပွားရေးလုပ်ငန်းရှင်တွေကတော့အကျိုးမြတ်တွေရလွန်းလို့လူမှုကွန်ရက်တွေပေါ်မှာပိုးတောင်ကြော်ညာထက်နေကြတယ်ဗျ
Wall Street Journal ရဲ့ blog မှာ Facebook တို့ Twitter တို့ပေါ်မှာကြော်ညာကြတဲ့အခြေအနေအစိုးရခံစားတခုနဲ့ပတ်သက်တဲ့ဆောင်းပါးဖတ်လိုက်ရသေးတယ်လူမှုကွန်ရက်တွေပေါ်မှာစီးပွားရေးကုမ္ပဏီတွေကြော်ညာတာကိုစီမံခန့်ခွဲပေးတဲ့ Resolution Media ဆိုတဲ့ကုမ္ပဏီရဲ့အစိုးရခံစားအခြေခံပြီးတော့ရေးထားတာပါresolution media ကဒီ2013ခုနှစ်ကို4ပိုင်းပိုင်းပြီးတော့မှသူစီမံခန့်ခွဲပေးနေတဲ့ကုမ္ပဏီတွေရဲ့ကြော်ညာအကျိုးအမြတ်တွေကိုအစိုးရခံစားထုတ်ခဲ့တယ်မလား
စိတ်ဝင်စားစရာပဲပြောပြပါအောင်ဗျဘယ်ကုမ္ပဏီတွေပါလဲဆိုတာကို
ကုမ္ပဏီစုစုပေါင်းက20တောင်ကျော်တယ် Pepsi တို့ McDonald's တို့ HP တို့ FedEx တို့ပါတယ်ဒီ2013ခုနှစ်တုန်းကအဲ့ဒီကုမ္ပဏီ20ကျော်စုစုပေါင်းသုံးတဲ့လူမှုကွန်ရက်တွေပေါ်ကကြော်ညာဈေးကဒေါ်လာ38တန်းကျော်တယ်တဲ့အဲ့ Resolution Media အစိုးရခံစားမှအဓိကအာရုံစိုက်ထားတာကတော့ Facebook နဲ့ Twitter လူမှုကွန်ရက် website နှစ်ခုပေါ်မှာထည့်ကြတဲ့ကြော်ညာတွေကဘယ်လိုမျိုးအကျိုးအမြတ်ရတယ်လဲဆိုတာပဲ
Facebook က Twitter ရောနှမျိုးစလုံးကလူသုံးများကြတဲ့လူမှုကွန်ရက်တွေပဲဗျဘယ် website ကပိုထိရောက်တယ်တဲ့လဲ
သူအစီအခံစာမှာစိတ်ဝင်စားစရာနှစ်ခုတွေ့ရတယ်တစ်ခုကဘာလဲဆိုတော့ဒီစီးပွားရေးလုပ်ငန်းတွေက2013ခုနှစ်မှာ Twitter ထက်ကို Facebook ပေါ်မှာ129ရာခိုင်နှုန်းတောင်မှပို့ပြီးတော့ကြော်ညာအတွက်ကိုအကုန်ခံကြရတယ်ဆရာနောက်တစ်ခုကတော့ Twitter website ပေါ်မှာထည့်တဲ့ကြော်ညာ link တွေကိုဒီ click လုပ်တဲ့သူတွေကပိုများတယ်တဲ့
ဟင်ဒါဆို Twitter ပေါ်မှာကြော်ညာထည့်တာပိုပြီးထိရောက်တယ်မပြောနိုင်ဘူးလားဗျclick လုပ်တဲ့အချိန်ကြီးက Facebook မှာတည်းပုံများတယ်ဆိုရင်လေ
သူတို့ link တွေကို click လုပ်တဲ့အချိန်ကြီးများတယ်လို့ပဲပြောတာလေအဲ့ဒီ link တွေထဲကနေပြီးတော့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေဝယ်တာမှမဟုတ်တာ Twitter ပေါ်မှာချိတ်ထားတဲ့ကြော်ညာ link ကနေပြီးတော့စီးပွားရေးလုပ်ငန်းတွေရဲ့ပင်မ website စီကိုရောက်သွားတဲ့အတွက်အဲ့ဒီကုမ္ပဏီတွေက Twitter ကိုတော့မှ click လုပ်ခါပြန်ပေးရသေးတယ
်ကုမ္ပဏီဘက်ကရောအဲ့ဒီလိုပြန်ပေးရလို့မရှုံးဘူးလားဗျ
ရှုံးစရာတော့မရှိပါဘူးသူတို့ကြော်ညာစိတ်ပို့ပြီးတော့တတ်သွားတာပဲရှိမှာပေါ့
တကယ်တော့ Twitter နဲ့ Facebook ပေါ်မှာကြော်ညာတွေဒီလောက်ပုံများတာ Facebook ပေါ်က link နေကြတော့သွား click မလုပ်ကြဘူးလားဗျာ
အစီရင်ခံစာထဲမှာပြောထားတဲ့အတိုင်းဆိုရင်တော့ Facebook website ပေါ်ကကြော်ညာ link တွေကိုသွားပြီးတော့နှိပ်ကြတာက Twitter လောက်ကိုမများပေမဲ့အဲ့ဒီကြော်ညာ link တွေကနေတဆင့်ဝင်ပြီးတော့မှဒီစီးပွားရေးလုပ်ငန်းတွေရဲ့အကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုတကယ်ပဲဝယ်ကြတဲ့အရေးအတွက်ကပို့ပြီးတော့များတယ်တဲ့ဆိုတော့စီးပွားရေးလုပ်ငန်းတွေအတွက်ကဒီဝင်ငွေက Facebook စီကပို့ပြီးတော့ရတာပေါ့
အော်အဲ့ဒါကြောင့် Facebook ပေါ်မှာစီးပွားရေးလုပ်ငန်းတွေကကြော်ညာတွေအတွက်ပို့ပြီးတော့ရင်းနှီးကြတာပေါ့နောက် Facebook နဲ့ Twitter ပေါ်မှာတုံ့ကြရတဲ့သူအရေးအတွက်ကတော့တော်တော်လေးကွာတယ်မဟုတ်လားဗျတန်းရာချီတောင်ကွာမှာပေါ့နော
်စစ်တမ်းတွေရဆလို့ရှိရင်လာစဉ် Facebook တုံးတဲ့သူကကဘာတဝမ်းမှာတစ်လကိုသန်းပေါင်း 1200 လောက်ရှိတယ် Twitter ကတော့သန်းပေါင်း 240 လောက်ပဲရှိတယ်လေ Resolution Media ရဲ့အဆိုအရဆိုရင်တော့ Facebook တို့ Twitter တို့ဘောကနေပြီးတော့ကြော်ညာထည့်ကြတဲ့စီးပွားရေးလုပ်ငန်းတွေကသူတို့ရဲ့လုပ်ငန်းတွေအကြောင်းကိုလူတွေသိသွားအောင်ပဲအထူးကရှိရကြတာတဲ့အဲ့ဒီကြော်ညာ link တွေကနေသွားပြီးတော့မှဒီကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းရအောင်လို့ရည်ရွယ်တာမဟုတ်ဘူးတဲ့သဘောကတော့ကုန်ပစ္စည်းတွေကိုဒီလူတွေများများပို့ပြီးတော့သိသွားစေချင်တဲ့ရည်ရွယ်ချက်ကြောင့်မဟုတ်လို့လူမှုကွန်ရက် website တွေပေါ်မှာကြော်ညာထည့်ကြတာပေါ့
ဒါဆိုသူတို့ကြော်ညာတွေကိုမြင်သာမြင်စေကြော်ညာ link တွေကိုမနှိပ်စင်နဲ့ဆိုတဲ့သဘောမျိုးဖြစ်နေမှာပေါ့ဗျာ
link မနှိပ်နဲ့ဆိုတဲ့သဘောတော့မဟုတ်ဘူးပေါ့အဲ့ဒီ link တွေကနေပြီးတော့မှသူတို့ရဲ့ပေမ website စီကိုအချိန်ချင်းဘယ်နှခေါက်ပြန်လာတယ်လဲတကယ်ကုန်ပစ္စည်းကိုစိတ်ဝင်စားပြီးတော့ပစ္စည်းဝယ်တဲ့အခေါက်ဘယ်လောက်များတယ်ဆိုတာမျိုးသူတို့ကလိုလားတာပါဒီမှာနောက်စိတ်ဝင်စားစရာနောက်တစ်ခုကတော့ဒီပြီးခဲ့တဲ့စတုထ3လပတ်မှာသတင်းမီဒီယာလုပ်ငန်းကြီးတွေက Twitter ပေါ်မှာကြော်ညာအတွက်ပို့ပြီးတော့သုံးလာကြတယ်တဲ့အချိန်နဲ့တပြေးညီဖြစ်နေတဲ့အကြောင်းတွေကို tweet လုပ်ကြတာကပို့ပြီးတော့ခေတ်စားလာတယ်မလား hashtag လောက်ကြတာလေလက်ရှိဖြစ်နေတဲ့သတင်းတွေအဖြစ်အပျက်တွေကို Twitter ပေါ်မှာဖြစ်နေတာနဲ့တစ်ချိန်နဲ့တင်နေတဲ့ခေတ်ဆိုတော့သတင်းမီဒီယာလုပ်ငန်းကြီးတွေအတွက်ကဒီပရိသတ်တွေဆွဲဆောင်နိုင်ဖို့ Twitter ပေါ်မှာကြော်ညာစရိတ်ကိုအကုန်ခံလာကြတာလို့မြင်နိုင်ပါတယ်
နော်ဆမာတခုထဲမှာဖတ်ဖူးတယ်ဗျအခုစီးပွားရေးလုပ်ငန်းကြီးတွေကလူမှုကွန်ရက်တွေပေါ်မှာကြော်ညာတွေထည့်ဖို့အတွက်အဖွဲ့တစ်ဖွဲ့တတ်တတ်ဖွဲ့ထားတယ်ဆိုပဲ
တေကြတာဘောကိုဇော်ဝင်းလှိုင်ရဲ့အဲ့ဒီအဖွဲ့တွေဘာလုပ်တယ်လဲဆိုရင်ဒီလူသုံးများသမျှလူမှုကွန်ရက်တွေပေါ်မှာဘလို့အကြောင်းအရာတွေကိုပြောနေဆွေးနွေးနေကြတယ်လဲဆိုတာကိုမပြတ်စောင့်ကြည့်နေကြတာအဲ့မှာသူတို့လုပ်ငန်းရဲ့ဒီကုန်ပစ္စည်းနဲ့ပဲဖြစ်ဖြစ်ဝန်ဆောင်မှုနဲ့ပဲဖြစ်ဖြစ်စိုင်းနေတဲ့အကြောင်းအရာတွေပြောနေကြပြီဆိုရင်ဒီလူမှုကွန်ရက်တွေပေါ်မှာအချိန်မီဆွဲဆောင်နိုင်ဖို့ကိုကြော်ညာကို update လုပ်ထည့်လိုက်ကြတော့တာလေ
စီးပွားရေးလုပ်ငန်းတွေဘက်ကသာသူတို့ပစ္စည်းတွေရောင်းရဖို့ဘယ်လိုကြော်ညာရမလဲထွင်နေတာကျွန်တော်တို့လိုသူတွေနဲ့ဆိုရင်တော့အလုပ်ဖြစ်မှာမဟုတ်ဘူးပြုတ်ကိုကြည့်နေတဲ့ website ပေါ်မှာကြော်ညာတွေပေါ်ပေါ်လာရင်ဒေါသတောင်ထွက်နေရသေးတယ
်အဲ့ဒါကိုစော်ဝင်းလှိုင်တယောက်တည်းမဟုတ်ဘူး online ပေါ်မှာအမြင်မပြတ်ချိတ်ဆက်ထားတဲ့ generation C မျိုးဆက်ကအများစုဖြစ်နေတာနည်းပညာနဲ့အင်မတန်မှအကျွမ်းတဝင်ရှိပြီးတော့မှ online ပေါ်မှာအမြဲတမ်းချိတ်ဆက်ကိုယ့်ရဲ့ဖြန့်ထားကြတဲ့သူတွေကို generation C လို့ပြောကြတဲ့ C မျိုးဆက်ပေါ့ဗျာမြန်မာလိုပြန်မယ်ဆိုရင်တော့အကျမ်းမြင့်ကတော့ဒီထောင်စုနှစ်မှာမွေးကြတဲ့သူတွေက generation C တွေပေါ့ဒါပေမဲ့အဲ့ဒီ generation C ထဲမှာအသက်35နှစ်ကျော်နေတဲ့သူတွေကလည်း40ရာခိုင်နှုန်းလောက်တော့ပါတယ်အဲ့ဒါ UK မှာ generation C တွေကဂျုံအလုပ်လုပ်နေကြတဲ့သူ1000ကို MENTUM ဆိုတဲ့ကုမ္ပဏီတစ်ခုကနေပြီးတော့ online ကြော်ညာတွေအကြောင်းစစ်တမ်းကောက်တယ်အဲ့မှာ၃ယောက်မှ၁ယောက်က online တွေပေါ်ကကြော်ညာတွေဟာအင်မတန်မှစိတ်အနှောက်အယှက်ဖြစ်စရာကောင်းတယ်လို့ပြောကြပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုဇော်ဝင်းလိုင်အားကူညီတင်ဆက်ထားတဲ့ blog ကတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့မောင်ညိုလင်တင်ဆက်မဲ့မတူရာလေးတွေလှည့်ပါအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေအများအကျိုးဆောင်တဲ့ပရာဟိတအဖွဲ့တွေနဲ့သူတို့ရဲ့လုပ်ငန်းတွေအပေါ်မတူတဲ့သဘောထားအမြင်ကို Golden Lex Media ကမောင်ညိုလင်ကမတူရာလေးအစီအစဉ်မှာသိရမှာပါရှင
်မင်္ဂလာပါရှင်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတနည်းနဲ့တနည်းများများလာတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO ပရာဟိတအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပ
ါဒီနေ့ပြည်သူများအတွက်လူ့ကမာရခင်ဗျာသရာတရားနေနာမစိုးကုသိုလ်ပါဝင်လူရဲနိုင်ပါတယ်ခင်ဗျာဒီနေ့ပြည်သူများအတွက်လူ့ကမာရခင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရလို့ပြောတဲ့အစိုးရအပြောင်းလဲဖြစ်လာပြီးတဲ့နောက်အရင်ကနေမတူထူးထူးခြားခြားများများဆဆတွေ့လာရတာကတော့ NGO လို့ပြောတဲ့လူမှုကူညီဆောင်ရှောက်ရေးပရာဟိတအသင်းအဖွဲ့တွေပဲဖြစ်ပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO တွေရဲ့ထောက်ပံ့မှုတွေနဲ့ဖွင့်လာတဲ့အဖွဲ့အစည်းတွေအပြင်ဒပိုင်တနိုင်ရန်မုံဝေရှာပြီးဖွဲ့စည်းဖွင့်လှစ်လာတဲ့ NGO သေးသေးလေးတွေပါမြန်မာပြည်နေရအနှံ့တွေ့လာရတာပါ။ နိုင်ငံရဲ့လူမှုရေးကျန်းမာရေးပညာရေးကအစတဘာဝဘေးအန္တရာယ်ကြောက်ရောက်တဲ့အခါဝိုင်းဝန်းကူညီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုပရဟိတအန်ဂျီအိုလေးတွေရှိလာခဲ့တာကိုတွေ့ရပါတယ်။တချို့ဖွဲ့စည်းတွေကတော့တရားဝင်မှတ်ပုံတင်ပြီးဖွဲ့စည်းဆောင်ရွက်နေကြတာရှိတယ်လို့တရားဝင်အဖွဲ့အစည်းမှတ်ပုံတင်ထားတာမရှိဘဲဆိုင်းမုတ်လက်ကင်ပြီးအလှူခံကူညီနေတဲ့အဖွဲ့အစည်းတွေအများကြီးကိုလည်းတွေ့ရပါတယ်။ဒီလိုအဖွဲ့အစည်းတွေပေါ်ပြည်သူတချို့ရဲ့သဘောထားကတော့ဒီလိုပါ
ကျွန်တော်အနေနဲ့ကတော့ကြိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့အများအတွက်လှုပ်တဲ့ပရဟိတတွေများလာမှအများကျိုးလှုပ်တဲ့လူတွေတိုင်းပြည်မှာပေါ်လာမှတိုင်းပြည်ကောင်းမှာပါ။ဟုတ်ကဲ့လား။
ကျွန်တော်တို့အဖွဲ့ငယ်လေးတွေရောဒီလို NGO အဖွဲ့လေးတွေကပါဝင်ပြီးတော့လှုပ်ဆောင်တာများများရှိလေတာဟိုကျွန်တော်တို့မရောက်သေးတဲ့နေရာတွေပြည်သူတွေကိုအများကြီးကူညီပေးနိုင်တယ်ပေါ့နော်အဲ့ဒီတော့ကြောင့်ကျွန်တော်တို့ကကြိုက်နှက်တတ်တယ်လို့ပြောလို့ရတယ်ပေါ့နော်ဆိုတော့ဒါမဲ့အရန်ကြီးမှုလို့ပောက်ပြီးတော့တကယ်ကိုပဲစနစ်မကျတဲ့အဖွဲ့တွေပေါ့နော်အဲ့ဒီအဖွဲ့တွေများပြားလာတဲ့အခါမှာကျွန်တော်တို့ရဲ့ခုနကပြောတဲ့စီစနစ်ကျတဲ့အပိုင်းတွေရဲ့နောက်တကယ်ထိထိရောက်ရောက်နဲ့ကူညီပံ့ပိုးပေးနိုင်မှုအပိုင်းတွေမှာတော့အင်အားနှဲသွားနိုင်တယ်ဆိုတဲ့အတွက်ကြောင့်မလို့စနစ်တကျလုပ်တဲ့အဖွဲ့တွေဖြစ်မယ်ဆိုရင်တော့ပို့ပြီးတော့ဖြစ်စေချင်ပါတယ်လို့
နောက်မြင်ရတော့ဒီဟာဒီပရိုက်တာအသင်းနဲ့ပေါ်လာပေါ့နော်အဲ့ဒါဒီရန်ကောင်းပါလားဟုတ်တော့တကယ်ဒုက္ခရောက်တဲ့သူတွေကိုလည်းများများဆဆများများဒုက္ခရောက်တဲ့သူများများပေါ့နော် supporting ပေးနိုင်တဲ့အဖွဲ့အစည်းတွေကလည်းဓမ္မအိမ်မှာဓမ္မအပေါ်မှာရောက်ရှိနေလို့အဲ့ဒီအတွက်အလူတရာတရားထက်ထက်နဲ့သူတွေကလည်းလူတယ်လူရဲ့အတွက်ကြောင့်မလို့လည်းအများကြီးလူပဲပစ္စည်းလည်းတိုးပွားလာတယ်ပေါ့တိုးပွားလာတဲ့အတွက်ကြောင့်မလို့တကယ်လူအပ်တဲ့သူတွေကိုတကယ်ကိုပေးနိုင်တယ်ဟုတ်ပါဘူးအခွင့်အလမ်းတွေရရှိရပေါ့အဲ့ဒီအတွက်ကြောင့်မကောင်းပါဘူးသွားတိုက်ပါရဲ့အတွေ့အ
ဝါကြီးကိုပြောပါတော့ပြောပြပါရဲ့ဘာလို့ဒီပရိဒါဖွဲ့ပေါ်လာတဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံကဗုဒ္ဓဘာသာဆုံးတာရဲ့အတွက်ကြောင့်ပေါ့နော်ဒီကဘာလုံးပါစေဟိုပါပေါ့နော်အသိပြရရဲ့ပေါ့နော်အဲ့ဒီအတွက်ကျွန်တော်အရင်ပြောပြပါရဲ့ဒီပရိဒါရဲ့ဒီအတွက်ကြောင့်လေဒုက္ခရောက်နေပြီသူချင်းချင်းပေါ့နော်ဟိုပါလာကြလာဒုက္ခရောက်နေသူတွေဒီကစိတ်တွေပေါ့နော်နောက်လာမယ်
ဘာကြောင့်ကြိုက်လဲဆိုတော့ကတော့နိုင်ငံတကာလည်းဖြစ်တယ်ဆိုတော့သူစီကအတွေ့အကြုံလည်းရှိတယ်သူစီကပတ်မွေးတဲ့ PC ပြစီရတယ်လေကျွန်တော်ပြည်သူတွေလည်းအသုံးဝင်မယ်ဟိုမကြိုက်ဘူးဆိုတာကတော့အဖွဲ့စည်းရတအားများကြီးကိုးကားတဲ့ခါကျတော့ဟိုအဲ့ဒီမျိုးပုံဒီစင်ဒီယူမအဖွဲ့စည်းလည်းရှိတယ်လေအဲ့ကျတော့တကယ်မဟုတ်ဘဲနဲ့ဟိုအပြင်းမဲ့လှုပ်ရှားရုပ်ရှားလည်းရှိတယ်အဲ့ကြောင့်မကောင်းဘူးလို့ထင်ပါတယ်ဖွဲ့စည်းများတော့ကောင်းပါတယ်သူလည်းဒီများလာတော့လည်
းဟုတ်အဖွဲ့စည်းပေါ်လာတော့ကြိုက်ပါတယ်ဘာလို့လဲဆိုတော့အခုရေပဲတင်ပြည်သူတွေကအရန်ကိုလိုအပ်နေတယ်တချို့ဂျွာတွေမှာဆိုလို့ရှိရင်လာရောက်လူတန်းတဲ့လူတွေကအရန်ကိုနေပါတဲ့အတွက်ကြောင့်မလို့ပို့ဟာကုညီရဲ့အတွက်ကြောင့်ပို့ပြီးတော့အထောက်ပံ့ဖြစ်ပါတယ
်ဘယ်ကောင်းပါရဲ့များသူငယ်ပြောနိုင်ငံကုန်သွားတဲ့ပို့ကောင်းပါရဲ့များကျွန်တော်တို့လူမျိုးများလည်းရှိတင်ပါတယ်ခင်ဗျာအသာအဖွဲ့လည်းအားမချော့ပဲဆက်လုပ်ဖို့တိုက်တွန်းတင်ပါတယ်ခင်ဗျာဟုတ်ကဲ့ပါဟုတ်
1945ခုနှစ်ကုလသမဂ္ဂကြီးစတင်တည်ထောင်ကြတဲ့က NGO Non Government Organization ဆိုတဲ့အသုံးနှုန်းကကမ္ဘာပေါ်မှာတွင်တွင်ကျယ်ကျယ်စတင်အသုံးပြုလာခဲ့တာဖြစ်ပါတယ်။အခုလို NGO တွေအများဆုံးရှိတဲ့နိုင်ငံကတော့အိန္ဒိယနိုင်ငံဖြစ်ပြီးစုစုပေါင်း2000နီးပါးရှိနေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ NGO တပန်းခွဲလောက်ရှိပါတယ်။ကျောင်းကျကိုပေးတဲ့လောက်ပြန်များနိုင်တဲ့စစ်ကိုမျော်လင့်နေတာကျွန်တော်တို့ပေါ်တယ်။ NGO ဆိုတာတကယ်တော့အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်အစိုးရနဲ့ပြည်ရင်းလွတ်လွတ်ရှိရပါမယ်။ဒီလိုပဲအကျိုးစီးပွားကလည်းကိုကျိုးစီးပွားမဟုတ်ပဲပရဟိတအကျိုးစီးပွားကိုလုပ်ရတာဖြစ်ပါတယ်။မြန်မာနိုင်ငံက NGO တွေဒီလိုပဲအစိုးရနဲ့ကင်းလွတ်မှုရှိမရှိကိုကျိုးစီးပွားစာမစာဆိုတာကတော့ကြီးစုနေတဲ့ပြည်သက်တွေအားလုံးပဲအသိပဲဖြစ်တာမို့မတူတာလေးတွေလို့ပဲပြောရမှာပါ။
မညညိုလင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်အားဆင်ခဲ့ရဖြစ်ပါတယ် VOA ကနေစနေညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်ဖုန်းနံပါတ်ကတော့2323 3999လေးဖြစ်ပြီးတော့ကျမတို့ VOA American တန်ရဲ့စနေညပတ်ဆက်ပြီးထုတ်လွှင့်နေတဲ့အစီအစဉ်ကိုတော့ line to meter 24 25နဲ့32တို့မှာဖမ်းယူနားဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရဖြစ်ရှင်ပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်ဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအစီအစဉ်ကိုတော့ line meter 24 25 32နဲ့53တို့အပြင် line meter 190တို့ကပါတိုးချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုတိုင်းရုံတင်ဆက်မဲ့တိုက်ရိုက်လေး line အစီအစဉ်အလဲပါထုတ်လုပ်သူမဆွတ်မွန်နဲ့အတူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့ဒီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ right to recall လို့ခေါ်တဲ့လွှတ်တော်ကုစလေလောင်းတွေကိုဒီတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းနိုင်တဲ့ဒီဥပဒေကြမ်းကိစ္စဖြစ်ပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအကြခင်တော့ကကျန်းခိုင်ပါတီအတွက်မှလှုပ်လှက်ခက်ခက်ဖြစ်ပြီးဒီဥပဒေကြမ်းကိုအလင်းစလိုအလင်းမြန်တည်ပြုပေးဖို့ဆိုပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့လွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်လွှတ်တော်မှာဒီကိစ္စကိုဆွေးနွေးတဲ့အခါမှာနည်းနည်းလေးအငင်းပွားမှုဖြစ်ပြီးတော့လွှတ်တော်ကနေပြီးတော့ဒီဆွေးနွေးပွဲကိုဆိုင်းငံ့ထားလိုက်ပါတယ်ဆိုတော့ဒီလွှတ်တော်သက်တမ်းတစ်ခုအတွင်းမှာတော့ဒီ right to recall ဥပဒေကြမ်းဟာအတည်ပြုဖို့တော်လေးခရင်သွားပြီဖြစ်ပါတယ်ဒါပေမဲ့ဒီ right to recall ဥပဒေဟာမရှိခြင်းအဖြစ်နိုင်ငံသားတွေရဲ့အခွင့်အရေးဆုံးရှုံးလာတယ်ဆိုတော့ဆွဆွဲချက်တွေပြောဆိုချက်တွေလည်းရှိပါတယ်ကြောင့်မလို့ဒီ right to recall ဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ဒီနေရာမှာလေးနဲ့ထားပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီရှင့်နေကြီးဦးအောင်သိန်းဖြစ်ပါတယ်နောက်တူကတော့ဒီပြည်သူ့တော်ကုစလေဖြစ်ပါတယ်ဦးရဲထွန်းနှစ်အောင်လုံးဒီလိုင်းပေါ်မှာရောက်နေဖြစ်ပါတယ်ကျွန်တော်ဦးအောင်သိန်းကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျာဦးအောင်သိန်းကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့အငယ်ဦးအောင်သိန်းခင်ဗျာဒီ right to recall နဲ့ပတ်သက်လို့ကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေမှာတော့ထည့်သွင်းထားတာတွေ့ရပါတယ်တိရခိုင်နှုန်းမဲဆန်မူလမဲဆန်နာရှင်တိရခိုင်နှုန်းကနေပြီးတော့ဒီလက်ရှိသူတို့ရဲ့ကုစလေတွေကိုမကျေနပ်လို့ရှိရင်ဖယ်ရှားလို့ရှိရင်ကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုတဲ့အဆင့်ကနေစပါတယ်ခင်ဗျာအဲ့တော့အခုအချိန်ဒီမှာတော့ right to recall ဆိုတာလွှတ်တော်မှာဒီလွှတ်တော်သက်တမ်းအတွက်မှာကျွန်တော်ခုနကပြောသလိုပဲဟိုအသက်ဝင်လာဖို့ကတော့မရှိပါဘူးခင်ဗျာအဲ့တော့နိုင်ငံသားခွင့်ရေးဆုံးရှုံးတယ်လို့ပြောတဲ့လူကပြောကြပါတယ်ခင်ဗျာဦးအောင်သိန်းရဲ့အမြင်ဘယ်လိုမြင်ပါလဲဖွဲ့စည်းပုံမှာရှိနေရတဲ့ဒီကိစ္စကအခုလွှတ်တော်သက်တမ်းအတွက်မှာအသက်မဝင်ခဲ့ကအသက်မဝင်နိုင်ဖြစ်ခဲ့ရပါတယ်ဒီပုံမှာဘယ်လိုမြင်ပါလဲ
မနက် right to recall ဖွဲ့စည်းပုံမှာပေးထားရဲဆိုရင်ဒီဟာအသက်ဝင်အောင်ကျွန်တော်တို့ကဆောင်ရပေးရမယ့်တာဝန်တော့ရှိတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒါကနိုင်ငံသားရဲ့အခွင့်အရေးတာဝန်တွေတခုလည်းဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုကလွှတ်တော်မှာဒီကိစ္စကိုဆိုင်းငံ့လိုက်ရပါပြီခင်ဗျအဲ့တော့ဆိုင်းငံ့လိုက်ပြီဆိုတော့ဆွေးနွေးဖို့အတွက်နည်းနည်းလေးတို့မှာအငင်းပွားဖြစ်စရာတွေရှိပါတယ်ချို့ကလည်းကြံ့ခိုင်ပါတီကြီးရဲ့မြင်ပါတယ်ချို့ကလည်းတက်ရခိုင်တော့ကိုမကြည့်လဲတာမြင်ပါတယ်ဥအောင်တက်ရဲ့အမြင်ရောဖွဲ့စည်းပုံရကောလက်ရှိဥပဒေရေးဆွဲရဲ့မူကြမ်းရောဘယ်လိုမျိုးသုံးသပ်မိပါလဲ
ကျွန်တော်ကတက်ရခိုင်တော့ဆိုရဲပတ်မှတ်ချက်ပေါ်မှာတော့ကျွန်တော်ကအချွေချူပြောစရာတော့မရှိဘူးဗျာတို့ပေမဲ့ဆိုးရွားလို့ဒီ right to recall ရဲ့အခွင့်အရေးတစ်ခုကတော့ကျွန်တော်ကဒီလွှတ်တော်မှာတော့ရှိကိုရှိသင့်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာဖြစ်လို့ဆိုတော့ပြည်သူ့ရွေးချယ်တင်မြောက်ပေးထားတဲ့ပုဂ္ဂိုလ်တူပေါ်မှာအကြောင်းချင်းရတစ်ခုပေါ်မှာမူတည်ပြီးတော့ပဲဖြစ်ဖြစ်အများနဲ့သက်ဆိုင်တဲ့ပြဿနာတစ်ခုပေါ်မှာမူတည်ပဲဖြစ်ဖြစ်ပေါ်ပေါ်လာတဲ့အခြေအနေပေါ်မှာပြည်သူ့ကနေပြီးတော့ဒါကိုပြန်ပြီးတော့ right to be
Hello ဟယ်လိုဟုတ်ကဲ
့မြန်မာတယ
်ဟုတ်ကဲ့အငယ်ဦးကတင်းဖုန်းကနည်းနည်းလေးကျွန်တော်တို့တန်တိတ်မကောင်းမကြည့်လုံးဖြစ်နေတယ်ကြားပါလားငယ်အဲ့တော့ကျွန်တော်နောက်တစ်ခုတစ်ချက်မေးချင်တာကဒါပေမဲ့ right to recall နဲ့ပတ်သက်ပြီးတော့တိတ်ရခိုင်နှုန်းကိစ္စအငယ်ဦးအောင်တင်းကတော့ပြောစရာမရှိပေမဲ့အမျိုးသားတပုစီဖွဲ့ချုပ်ကတော့ပြီးခဲ့တဲ့ဒီဆွေးနွေးပွဲတွေတုန်းကတိတ်ရခိုင်နှုန်းကအင်ပတက်နည်းလုံးနဲ့20ရခိုင်နှုန်းအထိကိုထားဖို့တင့်နေဆိုတဲ့အမြင်ရှိပါအငယ်ဦးအောင်တင်းရှိပါသေးလားခင်ဗျာဒီ line ပေါ်မှာ ကျွန်တော်ဒီတိုင်းကြတော့ကျွန်တော်ဥက္ကုံသိန်းကိုကျွန်တော်ပြန်ပြင်ပါမယ
်
ဟုတ်ဟုတ်ကဲ့ကြားပါတယ်အငယ်ဥက္ကုံသိန်းအဲ့တော့အဲ့20ခန်းလုံးထိဖြစ်တဲ့နေဆိုတဲ့အမြင်ရှိပါတယ်20ခန်းလုံးကြောက်လို့လေတချို့ကဘာဖြစ်လို့ဆိုတော့ဒါကဆုံးဖြတ်တဲ့မဲမဟုတ်ဘူးလေကော်မရှင်ကိုတင်ပြနိုင်တဲ့မဲအင်ပတန်များလို့လည်းလို့လည်းမြင်ကြပါတယ်အငယ်ဥက္ကုံသိန်းအမြင်ရောဘယ်လိုရှိပါလဲ
ကျွန်တော်ကအများကြီးအဝါရသမတဲ့အချိန်ရပေါ်မှာတော့အဒီလိုခွင့်ရေးကြီးရကတော့ပြည်သူကနေပြီးတော့ခေါ်ဆူရခေါ်ခွင့်ရှိရဆိုရယ်ခွင့်ရေးကြီးအပေါ်မှာတော့ရှိနေတယ်လို့မြင်နေပေါ့ဗျာဒီပေါ်မှာ percentage အတိုင်းကြပေါ်မှာတော့ခွင့်ကြီးသမတ်ပေါ်မှာတော့ကျွန်တော်စဉ်းစားဖို့တော့လူအောင်လူမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာအငယ်ဦးအောင်ဒီလိုင်းလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဥယျာထွန်းဖိတ်ခေါ်ချင်ပါတယ်ပြည်သူ့တော်ကုသလေဥယျာထွန်းဒီကိစ္စနဲ့ပတ်သက်ပြီးတော့right to recall ကိစ္စနဲ့ပတ်သက်လို့လည်းလွှတ်တော်ထဲမှာဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာအငယ်ဦးရထွန်းရဲ့အမြင်ကတော့လွှတ်တော်ထဲမှာဆွေးနွေးချက်ကိုအငယ်ဦးရထွန်းတို့ပါတီရဲ့ယက်တီချက်ကိုဘယ်လိုရှိပါလဲ
အဲကျွန်တော်အနေနဲ့ဒီကိစ္စဆွေးနွေးတဲ့အခါမှာကျွန်တော်နိုင်ငံရေးလက်လာတုံးတက်သူတယောက်အနေနဲ့ပဲလွတ်လွတ်လပ်လပ်ဆွေးနွေးလိုပါတယ
်ဟုတ်ကဲ့ပါအ
ဲဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ပြောကြဆိုကြဆွေးနွေးကြတဲ့အခါမှာနည်းနည်းဒီကိုယ်မင်းလည်းပြောချင်လို့ဖြစ်ပါတယ
်ဟုတ်ကဲ့ပါဟ
ိုဒါနဲ့ပတ်သက်လို့ကျွန်တော်ပထမဆုံးပြောချင်တာကခုနကိုသားညွန့်ဦးပြောတဲ့ဖွတ်တော်ကိုယ်စလေလောင်းတဦးကိုဒီတာဝန်မှပြန်လဲရုပ်သိမ်းတာမဟုတ်ပါဘူးဖွတ်တော်ကိုယ်စလေတဦးကိုเนาะတာဝန်မှပြန်လဲရုပ်သိမ်းတဲ့ဥပဒေဖြစ်ပါတယ်အဲ့တော့အဲ့ဒီမှာအဓိကဒီကျွန်တော်တို့ဒီအရင်ပွားတာကအဲ့ဒီသွတ်တော်ကိုယ်စလဲကိုသူ့မဲဆန္ဒရှင်ဒီလူလူတွေကဒီပုံမှန်ခြေကဥပဒေပုံမှန်396ကကြီးမှာပြဋ္ဌာန်းထားတဲ့အချက်5ချက်အနဲ့တစ်ချက်ချက်ကိုဖောက်ဖျက်ကျူးလွန်တယ်လို့ယူဆရင်မဲဆန္ဒရှင် 1% ကနေပြီးတော့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒီ 1% ဆိုတာဟာဒီဖြစ်တော်ကိုယ်စလဲကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ပမာဏမဟုတ်ပါဘူးတိုင်တန်းနိုင်တဲ့အရေးအတွက်ပဲဖြစ်ပါတယ်နံပါတ်1အဲနောက်ပြည့်တဲ့အခါကျတော့ဒီရေကောက်ပွဲကော်မရှင်ကအဲ့ဆွဆွဲချက်ဟာမှန်ကန်ပြီးတော့ဆွဆွဲခံရသူကဖြစ်တော်ကိုယ်စလဲဖြစ်တာဝန်ထမ်းဆောင်ဖို့မတင်တော့ဘူးလို့သဘောရရှိလို့ရှိရင်ပြည်တော်စုရေကောက်ပွဲကော်မရှင်ကဒီဥပဒေနဲ့အညီအခုပြဋ္ဌာန်းတဲ့ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုပြတ်ထန်းဖို့ရေးဆွဲထားတဲ့ဥပဒေထဲမှာကလည်းကျွန်တော်တို့ဒီအဆွတ်ဆွဲခံရတဲ့သွတ်တော်ကိုယ်စားလှယ်ကခြေပါခွင့်ကိုလည်းပေးထားပါတယ်ပြီးတဲ့အခါဒီဟာကိုနော်မှန်ကန်မှန်ကန်ဆိုတာကိုလည်းသူ့ရဲ့မဲဆန္ဒရှင်ဒီလူလူတူကဆန္ဒမဲတစ်ခါပြန်ပေးပြီးတော့90ရာခိုင်နှုန်းကျော်ကအဲတဘောတူမှသာလည်းချုပ်နိုင်ပါတယ်ဒါကြောင့်မလို့အဲဒီ right to recall ဟာတကယ် solution တော့ပြည်သူလူထုနဲ့ဒီရေကောက်ခံကိုယ်တည်းလေเนาะကြားမှာအပြန်အလှန် check and balance ဖြစ်ပါတယ်ဒီဟာပြဋ္ဌာန်းထားပြည်နဲ့ဥတွေပဲဖြစ်ပါတယ်အဲ့တော့ပုံမှန် 398 မှာပြည်အောင်စုသွတ်တော်ဟာရေကောက်တင်တော်ချင်းဆိုင်ရာကိစ္စရံများနဲ့တော်လကောင်တာဝန်မှပြန်လဲရုပ်သိမ်းချင်းဆိုင်ရာကိစ္စရံများနဲ့တော်လကောင်လိုအပ်တဲ့ဥတွေကိုပြဋ္ဌာန်းရမယ်လို့လဲသမတ်ထားပါတယ်အဲဒါကြောင့်မလို့ရေကောက်ပွဲကော်မရှင်ကကျွန်တော်လွတ်တော်ကိုတိုက်တွန်းတာဟာစတုထအကြိမ်ရောက်ချိန်သွားပါပြီအဲ့တော့ဒါဟာပြည်သူလူထုနဲ့ကျွန်တော်တို့ကြားကအပြန်အလှန်ထိန်းချုပ်တဲ့ဒီပြဋ္ဌာန်းချက်ဖြစ်လို့ဒီဥတွေဟာပြဋ္ဌာန်းတင်ပါတယ်လို့ကျွန်တော်ဆွေးနွေးတင်ပါတယ
်ဟုတ်ကဲ့ခင်ဗျတစ်ဖက်ကခုနကျွန်တော်ပြောသွားတဲ့ထဲမှာအစောပိုင်းမှာကုစလေလောင်းလို့ဖြစ်သွားပါတယ်ဟုတ်ပါတယ်မှားရမှာလဲကျွန်တော်ကုစလေကနေပြီးတော့ပြန်ပြီးတော့ရုပ်သိမ်းနိုင်တဲ့ဥပဒေပေါ့ခုနဦးရထွန်းပြောသလိုပဲတိရခိုင်နှုံးဆိုတဲ့ကိစ္စမှာတချို့နိုင်ငံရေးပါတီတွေကမကြည်လည်ကြပါဘူး။နဲလွန်းနေဆိုတဲ့ဟာမျိုးပေါ့နော်။ဒီပေါ်မှာရောဥယျထုံဘာများတုံ့ပြန်လို့ပါလဲ
။အဲအဲ့ဒီမှာကျွန်တော်တို့တွတ်တော်ထဲမှာဆွေးနွေးကြတဲ့အခါမှာတချို့ပါတီကကိုယ်စားလှယ်တွေကဒီတိရခိုင်နှုံးကနေပြီးတော့တွတ်တော်ကိုယ်စားလှယ်ကိုပြန်လည်မှပြန်လည်ရုပ်သိမ်းခွင့်ရှိတယ်ဆိုတာဒီမျိုးကြီးမကြဘူးဆိုပြီးတော့အဲ့ဒါလိုရောပြီးတော့ပြောသွားပါတယ်။အမှန်ကတိရခိုင်နှုံးဟာတိုင်တန်းခွင့်ရှိတဲ့အဲဒီအခြေအတွက်ပဲဖြစ်ပါတယ်။၁ယောက်၂ယောက်၃ယောက်အဲ့လိုမျိုးကတိုင်တန်းနေဆိုလို့ရှိရင်ဒါတရားမဝင်ဘူး။ဒီမဲဆန္ဒရှင်ရဲ့1%ကတိုင်တန်းမှတရားဝင်နေဆိုတဲ့အဓိပ္ပာယ်ဖြစ်ပြီးတော့
သူတို့ဟာတိုင်းရင်းတလို့လဲတိုင်းလို့မရပါဘူးအဲ့ဒီသတ်မှတ်ထားတဲ့၅ချက်တည်းကနိုင်ငံတော်ကျေးဇူးတရားတော်ကိုဖောက်ပြစ်ခြင်းဖွဲ့စည်းပုံအခြေခံဥပဒေကတထမ်းချက်တရားရက်ကိုဖောက်ပြစ်ကျူးလွန်ခြင်းအကျင့်သိက္ခာပြပြခြင်းဖွဲ့စည်းပုံအခြေခံဥပဒေနဲ့သတ်မှတ်ထားတဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ရဲ့ညီချင်းပြည့်ရင်ချင်းနဲ့ဥပဒေရက်ပေးရထားသောတာဝန်များကိုကျေးဇူးစွာမဆောင်ရခြင်းဆိုတဲ့အချက်၅ချက်ပဲဖြစ်ပါတယ်ဒီအချက်တွေဟာစွတ်တော်ကိုယ်စားလှယ်ဒီအနေနဲ့တောက်เสียရမလိုဘူးလို့ကျွန်တော်ယူဆပါတယ်စွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကိုကရေကောက်ခံဖို့အတွက်ဒီဆန္ဒပြုတဲ့အချိန်မှာကိုယ်ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေပါဒီချက်တွေကိုလေ့လာပြီးတဲ့အခါကျတော့ဒါတွေကိုတော့နာလိုက်နာနိုင်တယ်ဒီတတ်မှတ်တဲ့၅ချက်ကိုတော့နာရှောင်းနိုင်တယ်လို့သိရှိရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ right to recall နဲ့ပတ်သက်လို့ကျွန်တော်တို့ရန်ကုန်မှာရှိတဲ့ view ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကလည်းမနေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ကထာဦးတင်ရင်နဲ့တွေ့ဆုံထားပါတယ်တွေ့ဆုံပြီးတော့မေးမြန်းတဲ့အခါမှာခုနကဦးရထွန်းပြောတဲ့သူ့ရဲ့သဘောထားမျိုးပါပဲဦးရဟိုဦးတင်ဒီအတိုင်းနားဆင်ကြည့်ပါဦးခင်ဗျအ
ဲ့တော့ကျွန်တော်ကတော့ပါတယ်ဆိုနေရာတကာမှာတော့ check and balance ရှိဖို့လိုပါတယ်နောက်ခုနပြောတဲ့ကျွန်တော်အချိန်ချင်းနဲ့သူတို့ပြောပါတယ်ဒီပြည်သူ့အသံတော့လွတ်တော်သားမယ်ပြည်သူ့ရဲ့ကိုယ်စားပြုရလိမ့်မယ်နော်ပြုရလိမ့်ပြည်သူ့ရဲ့စန္ဒကိုလွတ်တော်ပြည်စည်းပြရလိမ့်မယ်သို့တော်လည်းမင်းတို့လွတ်တော်အသံကြီးကလူ့အသံလို့တော့သဘောထားလို့မရဘူးဒါခါလေးလဲလွတ်တော်ကနေတော့သူလူ့ကိုကာဗာယူပြီးတော့ပြောရလဲရှိကောင်းရှိလိမ့်မယ်အဲ့တော့ဒီလိုကိစ္စမှာကျွန်တော်ဗာလဲဆိုတဲ့ခါကျတော့ဒီ recall law နဲ့ဒီလွတ်တော်ကိုကိုယ်စီလေးကိုကျွန်တော်ထိန်းလို့ပဲရမယ်အဲ့တော့ပြောရင်တော့တက်ကတော့ကျွန်တော်ကတင်းရတဲ့ကိစ္စကကျွန်တော်တင်တာလဲဟိုကြာပါပြီကြာဆိုတော့ဆက်ဖြစ်တာတော့ဟိုကိုအောင်သိန်းလင်းကိုဆက်ပြီးတော့ recall လုပ်ငန်း၃နှစ်လောက်ပါဖြစ်တာလုပ်ပါလေလွတ်တော်ကျွန်တော်မရှိသေးဘူး recall လုပ်ခင်းလို့ပြန်ထမ်းပါလေကျွန်တော်ပြောတယ်အမကြဘူးနောက်ဟိုလာတင်းနိုင်တိုင်းဝင်ကျုပ်ဥခင်ဆိုတခါ recall လုပ်တယ်အဲကျွန်တော်လည်းမပြင်းလို့လုပ်ပါဆိုတော့အဲ့တော့သူတို့နာဂာကြီးပေါ့ဥခင်အောင်မြန်ဒါဒီလောကကော်မရှင်ကဟိုလှုပ်ဆောင်အောင်ဖြစ်တဲ့ကြောင့်ကော်မရှင်နေတဲ့ဥပဒေဂျန်ရေးဆွဲတင်ပြပါဆိုတော့ကျော်လုံးကနှစ်နှစ်ကျော်တော့လည်းကျွန်တော်တင်ထားတာပါဥပဒေဂျန်ရေးဆွဲတယ်တင်တယ်ပြီးရင်လူသားပြည်သူလေးလာဖက်ရှင်နေတာဆိုတော့တင်းစားကျွန်တော်ထည့်ထားတာပါအဲ့လိုတဖြည်းဖြည်း recall အရာနဲ့တိုင်တဲ့လူတွေအခု10ယောက်ရှိသွားပါပြီအဲ့တော့ကျွန်တော်ဆိုလိုချင်တာကဟိုတော်တော်ကိုယ်စလေတွေကိုထိန်းចောင်းမဲ့ဟာကမရှိဘူးဖြစ်နေနော်ထိန်းចောင်းမှာသူ့ပြည်သူဟာပါပြည်သူဖြစ်တဲ့ကြောင့်ဒီ recall တော့ရှိဖို့တင်တယ်ယနေ့ဖြစ်ပေါ်တော့ USGB ပြဿနာဆိုရင်ဒါအကေအမြတ်ပြည်သူလို့တော့ထိန်းចောင်းပေးထိုင်မယ်ဆိုဒီလိုကြီးကျယ်မဖြစ်နိုင်ဘူးလို့ဒီလိုဖြစ်ကျွန်တော်လူခံစားပြီးတော့ကျွန်တော်ကဒါ data လေးချိန်မြောက်ကိုတင်လိုက်တာပါဒီဟာကြီးဖြစ်သွားမှာဩအကေအမြတ်ဒါလေးရှိနေရင်တော့အဲလူလူတော့ထိန်းပေးလိုက်ရင်ကြည့်ကြမဖြစ်ဘူးဆိုတော့ကျွန်တော်တို့လည်းတွေးပြီးတော့ကျွန်တော်တင်တာပါနောက်ချက်ကပါလဲဆိုတော့ဖွဲ့စည်းပုံခြေကဥပဒေပြတ်တန်းတာဖြစ်တယ်ဖွဲ့စည်းပုံခြေကဥပဒေကနော်လွတ်တော်ကိုယ်စားလုံးတော့ပြန်လည်ရုပ်သိမ်းမှုရှိတယ်ဆိုရင်ဒီခွင့်ရရအောင်လုပ်ပြရမယ်လုပ်တဲ့ဟာကလွတ်တော်ရဲ့တာဝန်ပဲ
ဒါကတော့ပြောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကနေပြီးတော့ကျွန်တော် view တွေကိုပြောထားခဲ့တာပါဥတည်ရေးပြောတဲ့အထင်းမှာခုနကတလောကဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီမှာဖြစ်သွားတဲ့ပြဿနာမျိုးကဒီဥပဒေရှိရင်တော့အကြီးအကျယ်ဖြစ်လာမစရာမရှိဘူးလို့ပြောပေမဲ့လည်းဒီဥပဒေမူကြမ်းရုတ်တရက်တင်တာနဲ့ပတ်သက်ပြီးတော့တော်များလေးပြောကြဆိုကြတာကအာဏာရဲ့ကြံ့ခိုင်ရေးပါတီရဲ့ဂရဲ့ဖြစ်နိုင်တယ်ဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေကျွန်တော်တော်လေးတွေ့ရပါတယ်။ဘာလို့လဲဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ပေးစာအတော်များများမှဒီကိစ္စကိုထောက်ပြထားပါတယ်။ကျွန်တော်စာချုပ်ဖတ်ပြပါမယ်။ပထမစာကတော့မောင်မောင်ဆန်းလမ်းမတော်ပါသူရေးထားတာကတော့ဒီလွတ်တော်ကုစလေဖြစ်ကပြန်လည်ရုပ်သိမ်းရေး right to recall ဥပဒေဟာလေမူလရေးဆွဲစဉ်ကပင်ရွယ်ချက်ရှိရှိရေးထားတော့ဥပဒေဖြစ်ပါတယ်။ဘဲကြောင့်ဆိုတော့မဲဆန္ဒနယ်တစ်ခုမှရှိတဲ့ကုစလေတူအားတက်မတော်မှမကြိုက်ကအချိန်မီဖြုတ်ချနိုင်တာကြောင့်ဖြစ်ပါတယ်တဲ့။မြန်မာနိုင်ငံမှာရှိတဲ့မြို့အားလုံးဒါမှမဟုတ်မဲဆန္ဒနယ်အားလုံးဒီဘက်မှာစစ်တပ်တွေရှိတဲ့အတွက်ကြောင့်မလို့မဲပေးပိုင်ခွင့်ရှိသူရဲ့တစ်ရာခိုင်နှုန်းကိုတက်မတော်မှအချိန်မီယူနိုင်တော့ကြောင့်ဖြစ်ပါတယ်တဲ့။အခုလက်ရှိဥက္ကဋ္ဌသူရဥရှိမန်းကိုလွတ်တော်ကုစလေဖြစ်မှပြန်လည်ရုပ်သိမ်းပေးရန်တောင်းဆိုသည့်ဖြစ်စဉ်အားတာတကားဖြစ်သိနိုင်ပါတယ်တဲ့ဒါကြောင့်2015ရွေးကောက်ပွဲအမိပြီးပြည်ထောင်နိုင်ရည်လှုပ်ဆောင်နေကြတာဖြစ်ပါတယ်တဲ့နောက်စာတစ်စောင်ကတော့ကိုတင်ဝင်းဆိုတာရေးထားတာပါမဲပေးတာလဲသူပဲတန်မုံတီးတာလဲသူပဲဆိုတာမြန်မာစကားမှာစကားပုံငယ်လို့ပြောဆိုနေပါတယ်တဲ့အဲ့လိုတော့မဖြစ်သင့်ပါဘူးတဲ့လွှတ်တော်မှာတည်ငြိမ်မှုမရှိလို့ဖြစ်သွားပါလိမ့်မယ်အောက်လန်းကြီးတွေအသုံးပြုလာနိုင်ပါတယ်ရွေးကောက်ပွဲကော်မရှင်ကဒီဥပဒေကိုအတည်ပြုခိုင်းတာကတော့ယူသမှုမရှိပါဘူးတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွင်ဂိုင်းကနာရဲ့ဂရက်ပါတဲ့နောက်တစ်စောင်ကလည်း
ကျွန်တော်တို့ရေးတာချင်းပြည်နယ်ကထက်ပြတယောက်တဲ့ထက်တန်းပြဆရာထင်ပါတယ်သူရေးထားတာကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ကိုပြည်သူကပြန်လည်ခေါ်ယူသိမှုရှိသင့်ပါတယ်လို့ယူဆပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့မဲရရှိဖို့ပြည်သူကိုအကောင်းပြောပြီးမှရွေးကောက်ခံပြီးတော့မှပြည်သူမျက်နှာကိုမထောက်လှဲမကြည့်တဲ့ကိုယ်စားလှယ်တွေများတဲ့အတွက်ကြောင့်ပါတဲ့ဒါပေမဲ့မနာလိုသူလက်တဆုပ်စာရဲ့မကျေနပ်မှု၄ကြောင့်မိမိရဲ့ကိုယ်စားလှယ်ပြန်ခေါ်ရမှာလဲမျက်နှာပြက်စရာရှိသည်ဟုယူဆပါတယ်တဲ့ပြန်ခေါ်ရန်ပြစ်မှုထင်ရှားပါကပြန်ခေါ်ယုံမကတရားဆွဲဆိုတက်ပါလေတဲ့ပြန်ခေါ်မဲ့သူဥယေကန့်သက်ချက်900ခန့်လုံးတိုးတင်တယ်ဟုယူဆပါလေတဲ့ယခင်ယခုစီစဉ်ဟာအာနာဆွန့်လို့ရမှာကိုစိုးရိမ်နေသူတချို့ကလွတ်တော်အုပ်ထောက်ကိုဖြုတ်ချင်တဲ့ပြောကားကြောင့်အရေးကြီးစုဖြစ်သွားတာကတော့နိုင်ငံတော်မှာမျက်နှာပြက်စရာရှက်စရာပါတဲ့ဥတ္တရရွှေမန်းသူရောက်ရွှေမန်းကျန်းဖွတ်ပါတီဥက္ကဋ္ဌကနေပြီးတော့ဒီကျန်းခိုင်ပါတီရဲ့ပူတွဲဥက္ကဋ္ဌကိုညှို့ပါလေဖြုတ်ပြီးတော့မှအဘဲကြောင့်ရီကောမှုကအရေးကြီးစုဖြစ်လဲဆိုတာမေးပြရစီဆိုတော့စာတော်များများကျွန်တော်ရောက်ပါတယ်ခင်ဗျာကျွန်တော်ဦးရထုံးပဲမိကျင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ခုနကသရော့ရှင်တွေကျွန်တော်သရော့ရှင်တွေကလူတော်များပြောနေကြကြက်ခိုင်ပါတီရဲ့ဂရဲဖြစ်နိုင်တယ်ဆိုရယ်စိုးရင်ချက်တွေဒီဟာနဲ့ပတ်သက်လို့ဦးရထုံးပါများပြောလို့ပါလေအ
ဲရိုးရိုးပုံမလင်းလင်းပြောရမယ်ဆိုရင်တော့တကယ်လို့ကျွန်တော်တို့ဒီဥပဒေပြဋ္ဌာန်းဖို့စောစောစီးစီးပေါ့နော်စောစောစီးစီးပြဿနာတွေမပေါ်ပြင်ကဒီပြဋ္ဌာန်းဖို့ရေကောက်ပွဲကော်မရှင်ကပြင်ခဲ့မယ်ဆိုလို့ရှိရင်နည်းနည်းဆန်းဆန်းဒီတော့မယ်ဆိုရင်တော့ဒီဟာတွေပေါ်မလာဘူးလို့ပေါ်မလာနိုင်ဘူးလို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ဒီကုတ်ပဲကော်မရှင်ကသူ့စီကိုတိုင်တန်းတဲ့ကိစ္စတွေပေါ်လာမှအဲဥပမာအားဖြင့်ဥအောင်သိန်းလင်းပေါ့နော်အဲ့လိုပေါ်လာတဲ့အခါကျတော့မှဟာငါတို့အဲဒါဟိုဗာနဲ့အရေးကြီးမလဲဆိုတော့အဲဒါဥပဒေမရှိသေးဘူးအဲ့တော့ဥပဒေကိုပြဋ္ဌာန်းဖို့အတွက်လုပ်ကြမယ်ဆိုတဲ့အခါကျတော့မှဒါဆောင်ရွက်တာပေါ့အဲ့လိုဆောင်ရွက်အဲ့အချိန်မှာကျွန်တော်တို့လွတ်တော်ထဲမှာဒါကိုပုံမှန်အတိုင်းဆွေးနွေးတာတွေလုပ်နေပါတယ်လုပ်နေတဲ့အချိန်မှာကျွန်တော်တို့ဗတင်းတစ်ခုကြားတာကသူကဥချိန်မှန်ကအဲ့အချိန်မှာဒီလိုရှင်ကျွန်တော်ခုံရုံးကိုလည်းဆွဆွဲပြစ်တင်ပြီးတော့ဖြုတ်ချတာကျွန်တော်လုပ်ပြီးပါတယ်အဲ့လိုလုပ်ပြီးတဲ့ကာလမှာတစ်ခါကဒါနဲ့ပတ်သက်ပြီးတော့ဟုတ်ပြီးအဲပြည်တော်စုအဆင့်အဖွဲ့အစည်းဝင်တွေကိုအဲ့ဒါလိုဖြုတ်ချနိုင်နေဆိုရင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ဥက္ကဋ္ဌတွေကိုလည်းဘလို့ပြန်လုံနိုင်တယ်လေဆိုတဲ့အခါမှာဒီလို right to recall အရာသူ့ကိုတာဝန်ကပြန်လည်ရုပ်သိမ်းနိုင်တယ်ဆိုတာကိုတွေ့တဲ့အခါသူ့ data က 1% ဒီမျက်ဌာနရှင်တွေကအဲမျက်နှာတွေစုဆောင်ထားတယ်လို့ကျွန်တော်တို့အဲ့လိုသတင်းတွေကြားရပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ဒီဟာကိုပြတ်ခန်းဖို့အတွက်ကအဲစပြီးတော့ဒီနှောင့်နှေးသွားတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့
ဟုတ်ကဲ့
အဲ့မှာ 1% ဆိုတဲ့ဥစ္စာကအလဲတကြီးစူးကြောင်းနိုင်တယ်။အဲတရားမျိုးကခဏခဏဖြစ်လာလို့ရှိရင်ကျွန်တော်တို့တော့ကိုယ်တော်တော်များများကဒီလိုအလုတ်ခံရလိမ့်မယ်။အဲရုပ်ပတ်ကော်မရှင်နဲ့အလုတ်ရှုပ်တယ်။အစသဖြင့်အဲ့ဒီလိုကျွန်တော်တို့စဉ်းစားလာကြတာရှိပါတယ်။အဲ့တော့ဥပဒေပြုတဲ့အခါမှာဆိုလို့ရှိရင်လည်းရုပ်ပတ်ပွဲကော်မရှင်ကဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်၅ချက်နဲ့ဒီမကန့်ညီဘူး။ဒီကျူလုံးပေါ့တိုင်နဲ့တိုင်ချက်တွေဟာအဲ့ဒါနဲ့မမီဘူးဆိုရင်ပယ်လိုက်နိုင်ပါတယ်ပယ်လိုက်ဖို့အတွက်လည်းကျွန်တော်တို့အဆိုတင်တာတွေရှိပါတယ်အဲ့ဒါကတကယ်ဆုံးဖြတ်တဲ့အခါကျွန်တော်တို့ရုပ်ောက်ပွဲကော်မရှင်ကဆုံးဖြတ်မှာမဟုတ်ဘဲနဲ့မြေဆန္ဒရှင်ပြည်သူလူထုကပဲ90ရာခိုင်နှုန်းကျော်နဲ့ဆုံးဖြတ်ဖို့ဆိုတဲ့ဟာတွေလည
်းထည
့်ထားတာရှိပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်ခုနမေးသူ
ပါတယ်လို့ရတယ
်အနာရပါတီရဲ့ဂရက်ကောဖြစ်နိုင်ပါလား
ကျွန်တော်တို့ထွက်တော့ဒီထည့်ပြီးတော့ရေးဆွဲနိုင်တာဖြစ်ပါတယ်
ဟုတ်ကဲ့ခုနကကျွန်တော်မေးထားတဲ့အထက်မှာအာဏာရပါတီရဲ့ဂရက်ကိုတစုံတရာပါဝင်နိုင်ပါလားအခုရေးကြီးအစိုးရတင်သွင်းတဲ့ကိစ္စ
ခုနကကျွန်တော်ပြောတဲ့ဟာတွေကဒါပါပဲကျွန်တော်တို့နောက်ဆုံးအခုဟိုဟာဖြစ်တော့ကျွန်တော်ဦးရှင်မန်းနဲ့ဦးသိန်းကျော်ကိုလည်းကျွန်တော်ဒီတိုင်နန်းခံရတဲ့အထက်မှာပါလာတာပေါ့လေ
ဟုတ်ကဲ့
အဲ့တော့နောက်ဆုံးဒီလိုဖြစ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော် NLD အနေနဲ့ဆိုလို့ရှိရင်လည်းဒီဥပဒေဟာလာမယ့်ရွေးကောက်ပွဲအပြီးမှာတင်းတင်းကြပ်ကြပ်တုံးလာမယ့်ဥပဒေအဖြစ်နဲ့ရှင်ရှင်ပြီးတော့သူတို့ကလည်းဒါကိုစန့်ကျင်တာပေါ့လေအဲ့တော့အာဏာရပါတီရဲ့ဒီအကင်းပြတ်တနာကမဟုတ်တော့ဘဲနဲ့ NLD အနေနဲ့လည်းလာမယ့်အနာဂတ်အတွက်ဒီအလွဲတကူဒီလိုဆွဆွဲပြစ်တင်တာခံရမယ်ဆိုလို့ရှင်မသင့်တော်ဘူးဆိုပြီးတော့အဲ့ဒါလို့စဉ်းစားလာတာလေးပါပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်ရှင်းနေဦးအောင်သိန်းကိုမေးချင်ပါတယ်အငယ်ဦးအောင်သိန်းကြားပါသေးလားခင်ဗျ
ဟုတ်ကဲ
့ဦးအောင်သိန်းခင်ဗျအခုဒီကိစ္စကခုနပြောလို့တိရခိုင်နှုံးနဲ့ဖြုတ်ချနိုင်တာတော့မဟုတ်ပါဘူးခုနပြောလို့ဒီ ကော်မရှင်ကိုဒါတင်ပြနိုင်တယ်တိုင်တန်းနိုင်တယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်လာမယ်စုံစမ်းရမယ်အရေးယူရမယ်အစစ်အစစ်လှုပ်ရှားရတော့အများကြီးရှိပါတယ်ဒါပေမဲ့ဒီလိုတိရခိုင်နှုန်းနဲ့တိုင်တန်းခံရမယ်ဆိုတဲ့အခြေအနေပြန်ရှင်းရမယ်အခြေအနေဒါတွေကလွတ်တော်ကိုသွားပြီးတော့မတိမငြိမ်ဖြစ်နိုင်တယ်လှုပ်ရွရဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးစိုးရိမ်ချက်ရှိပါတယ်ဥအောင်သိရင်အမြင်ရောဘယ်လိုရှိပါလဲအဲ့ဒါ
ကျွန်တော်မြင်ပြောရတော့ဗျာဟိုလူပုဂ္ဂိုလ်တူတယောက်ပေါ်မှာအခြေခံပြီးတော့ဟိုပြောဆိုနေတဲ့ကိစ္စရတည်းကမပြည့်စုံဘူးလို့ကျွန်တော်မြင်ပါတယ်နော်။ဘာဖြစ်လို့လဲဆိုတော့ဒီလိုအဲ့လိုပြန်ပြီး right to recall ခေါ်တယ်ဆိုတဲ့ကိစ္စရမျိုးဟာအတန်းပြည့်ရတဲ့ကုသလေလောင်းတယောက်တခုတင်ထားပြီးတော့မှသူပြန်ခေါ်တယ်ဆိုတဲ့အဆင့်တခုကျွန်တော်စစ်မယ်ဆိုအဆင့်တခုထားမယ်ဆိုရင်အဲ့ဒီအခြေအနေမျိုးကအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ဘက်ကမြင်ပါတယ်။အဲ့ခိုင်ငင်လုံလုံနဲ့လုံလောက်အကြောင်းရှိမှသာလျှင်ဖြစ်တယ်လို့မြင်ပါတယ်။ဘယ်ပါတီအရပဲဖြစ်ဖြစ်ဘယ်ကိုယ်စားလှယ်ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်ကအဲ့လိုပဲမြင်ပါတယ်။အဲ့လိုပဲမဟုတ်ဘဲနဲ့ကျွန်တော်ကဒီ 1% လောက်နဲ့အတင်းနဲ့ပြုတယ်ဆိုရင်ဟာဒါတစ်ဖက်ကနေပြီးတော့တင်အားအုပ်စုစုကိုဆွေးစည်းပြီးတော့စာရေးတင်တယ်အဲ့ဒါလည်းမရေးဆုံးမှုတွေနဲ့အဲ့ဒီအပေါ်မှာကျွန်တော်ဆုံးဖြတ်မယ်ဆိုရင်တော့ပြည်သူလုံလောက်တဲ့မှန်ကန်မှုမရှိဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အာနောက်ထပ်တော်ရရှင်ချို့လေးလိုင်းပေါ်မှာရှိပါတယ်ကုဥခင်မောင်လွင်ဥခင်မောင်လွင်ကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ်ဟုတ်ကဲ့ပါ။ဒီ
တော့ကိုယ်နဲ့ကိုမျိုးတင်ပေးကြည့်ပါလိုက်ရအောင
်။ဟုတ်ကဲ
့။ဟာလေ။ဆောင်းကဒီချက်ကိုဥနေတယ်အဲ့တော့ရှိရတဲ့ကားလေ။အဲ့တော့အမေရိကန်နဲ့အိန္ဒိယမှာလည်းအိန္ဒိယရှိတယ်ဟာ
1900ဘယ်နှစ်ခုနှစ်ပြောလဲ1949ကိုပြောတာလား
1949မှာလည်းရှိကြတယ်ဟာအ
ဲ့ဒါမေးတာပါနော်မေးကွန်းဟုတ်ကဲ့
ဟုတ်ပြီမေးတာ
နောက်တစ်ခုကအဲ
့တော့ကျွတ်တော့မတ်တက်ပါလေဟိုလေသူကသူ့မှာလေဟိုဥပ္ပဒိကဒီလိုပေါ့သူကဟုတ်လူလူချမ်းသာနဲ့ယူခဲ့တာလေအမေဆိုကြလေသူ့မှာတက်တန်းနဲ့ရှိတယ်ငါးနှစ်တက်တန်းငါးနှစ်တက်တန်းတွင်မှာသူကလေဟိုအော်လူတို့လည်းမနေရမှာပြောကြရည်ဒီပြင်ဥပ္ပချူပေါ်ကြရတဲ့အကြောင်းကြီးတွေဒီပြင်နဲ့လည်းဘာမှပြောနိုင်ဖြစ်ကြအကြောင်းကြီးလေအဲ့ဒီကြကြအောင်ကျွန်တော်ကလေအဲ့ဒီလူရှိတယ်လို့ကျွန်တော်ယူဆပါခင်ဗ
ျဟုတ်ကဲ့ပါခင်ဗျဒီတော့ရှင်ဥခမောင်လွင်ကတော့မရှိသင့်ဘူးတဲ့ဥအောင်သိန်းကိုမေးပါလေအရင်1949ဖွဲ့စည်းပုံမှာရောဒါမျိုးရှိပါလားအရင်ဖွဲ့စည်းပုံနေမှာဘယ်လိုရှိပါလဲဥအောင်သိန
်းအဲ့ဒီဖွဲ့စည်းပုံမှာတော့မရှိကြတော့ရှိရောရှိမယ်ပေါ့ဗျာသို့သို့တော်လေကိုကျွန်တော်ပြောတာဒီပြည်ဖွဲ့စည်းပုံအခြေခံဥပဒေရတော့ကျေပြတာလည်းအစားပါတော့ဒီလိုပြန်ဆန်းပေးမှုတွေရတော့လိုအပ်တယ်လို့ကျွန်တော်ဘက်ကတော့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်သွားရှင်တူဖိတ်ခေါ်ခြင်းပါလေမောင်တဒနကြားပါလားခင်ဗျာဆွေးနွေးလို့ရပါပြီမောင်တဒနကြားပါလား
အဲ right to record ဆိုတာလုံအောင်ရှင်းတဲ့နဲ့ဟိုအတိမကျတဲ့နဲ့ဟိုဥပဒေချခံတဲ့တခုရှိပါတယ်အကြောင်းလဲဆိုလို့ရှိရင်အကြောင်းနိုင်ငံမှာဒီလိုဆိုလို့ရင်းချက်မရှိသေးဘူး။ပြီးတော့ဒီ site to the call လို့ဘာတုတ်ကနေမှာကန့်ကွက်သူတိရခိုင်တော့ထောက်ခံတယ်ဆိုလို့ချင်းတိရခိုင်တော့ဟာဒါဒီကိုယ်တည်းကိုထောက်ခံတဲ့လူလည်းရှင်းနိုင်တယ်။ကန့်ကွက်ထားတဲ့လူလည်းရှင်းနိုင်တယ်။နောက်တစ်ချက်ကဘာကျွန်တော်ရှင်းနိုင်တယ်ဆိုလို့ရှင်းပါတီတွေပါတီချင်းရှင်းနိုင်တယ်။ကိုယ်တည်းချင်းရှင်းနိုင်တယ်။အဲ့ဒီအနေနဲ့ဆက် the colony view အလားပဲ။ဒါ CY တွေမှာရှင်းတယ်လွတ်တော့ကိုယ်တည်းတွေကိုငွေနဲ့ဝယ်ယူတဲ့ကျွန်တော်တွေရှင်းလာတယ်နဲ့အဲ့တော့ဒီဥရီရဒါလုံးဝကြက်ခန်းတဲ့အခြေခံမဟုတ်သေးဘူးဒီအရကြီးရဲ့ချက်ရှိရှိဒါကျွန်တော်ဟိုတက်ဟိုကြီးရဲ့ချက်ရှိရှိဟိုဟိုအဒီမိုစီပြည်ကြောင်းလေးရုပ်ကိုအထောက်ချက်ရှိအောင်လုပ်ထားတဲ့ဥရီလေးကျွန်တော်ယူစားတယ်တကယ်လို့ဒါမှမဟုတ်အတိပြုလိုက်လို့ဆိုလို့ရှိရင်ကျောင်းနိုင်ငံမှာဘလုံးဝဒီလွှတ်တော်တဲ့ကလည်းသူငင်မှုရှိမှာမဟုတ်တော့ဘူးကျွန်တော်တို့လက်တကလွှတ်တော်ရဲ့တင်ပေါင်းကလည်းဟိုတည်ငင်မှုရှိတော့ဘူးကျတော့ကတော့ရှောက်ရှုပ်လာတော့အဲ့ဒါကကြိုက်ပါရှင်းလာမယ်ဆိုလို့ချင်းစက်တက်ကနေတော့ပုံပြီးအနာကိုပုံပြီးချုပ်ကြလာပါစက်တက်ကတရားကြီးရဲ့တက်ရှိရှိဒါတင်လိုက်တာဟာသူတော့ဒီယူကောက်ရကောင်းရှင်ဥက္ကရာသူလုတ်တင်တဲ့ဟာကသူလုံးဝဖားယွင်းနေတဲ့ဝက်ဆန်လာရှင်စရဲနေဒီစောက်ကိုအဲ့လိုဖားအောင်လုပ်အဲ့လိုဖားအောင်လုပ်ဒီကတာလေဒီကိစ္စတွေကိုဒါတစ်ဖြည်းဖြည်းချင်းတော့တွားယူရောကိစ္စဒါတော့လုံးဝဟုတ်ဟိုမလုပ်တဲ့ကိစ္စပါဒီအယူတော့ကြက်ထားလိုက်သူဒီကသူလောက်အောင်ဒီဝက်ဆက်လိုက်ရှင်းဖိုင်ယန်ရဲ့ဒီစာဒီရင်လို့လောက်ပြီး2005ယူကောက်ဝယ်ဘူးတည်ငင်းနဲ့ရှင်းအောင်လုပ်အတင်းမှသာလေကျွန်တော်တို့တစ်ဆင့်စီကြတော့ပါဟုတ်ကဲ
့ခု
ဒီတိရခိုင်နှုံးဆိုတာကတော်တော်နဲလုံးနဲ့ဟာလို့ဖြစ်တယ်ထောက်ခံလူလားတန်ွက်တူလားဘယ်သူမှမသိရတဲ့ကိစ္စကြီးဒါဘယ်သူမှမသိနိုင်တဲ့ကိစ္စကြီ
းဟုတ်ကဲ့
ကျွန်တော်တို့ကတော့
记录这样的呀，第一个就是告诉一下，鼓励一下，就那种啊。
OK， 毛德纳罗干过巴雷嘞，就侬现在乌昂丁乌白也没进马嘞，现在乌昂丁阿嘞打罗西丁内路表嘞，看下都表嘞给啥？不如明边都边进马嘞。
我听侬话哩，我许多都苦马罗，听侬古月老古点阿比嘞看嘛，古月老诶，出现这个木鱼天里也给下下地方嘛，听侬话地界面收他们收哟，妈妈。
ကျွန်တော်တို့ဒီတာဝန်ကမဖြုတ်နိုင်ပေမဲ့ဒီလိုလူတို့ကတာဝန်ကရုပ်သိမ်းဖို့အတွက်ကိုတရားဥပဒေအထံပေးတာဖြစ်ပါတယ်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုဥယျာထုံးကိုမေးချင်ပါတယ်။သူပြောတာရှင်းမေးဥယျာထုံးပြောတာရှင်းပါပြီ။ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်။ဘာအချိန်ကစက္ကန့်30လောက်ပဲရလို့ပါ။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုအခုလိုမျိုးလူတို့ကရွေးချယ်ခံရတဲ့လ
ဒါရိုက်လေးတိုင်းအစီအစဉ်ကိုကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူမဆွမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြံရှိနေတဲ့အချိန်မှာသတင်းချင်းချုပ်ဦးမဆုမြတ်မောင်ကကြေညာပေးပါအောင်ရှင
်နယ်သာလန်စ်နိုင်ငံအမ်စတန်ဒမ်မြို့ကနေပြီးတော့ပြင်သစ်နိုင်ငံပဲရစ်မြို့စီကိုသွားတဲ့မိရထားတစ်စင်းပေါ်မှာဖမ်းဆီးနိုင်ခဲ့တဲ့တနတ်သမားကိုပြင်သစ်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်အဲ့ဒီဖမ်းဆီးနိုင်ခဲ့သူတနတ်သမားဟာမနစ်တုံးကဘယ်လ်ဂျီယမ်နိုင်ငံကိုပြောင်းရွှေ့မနေခင်မှာစပိန်နိုင်ငံမှာနေထိုင်ခဲ့တဲ့26နှစ်အရွယ်မော်ရဂန်လူမျိုးတစ်ယောက်ဖြစ်တာသိကြရဲဆိုရင်တော့သူဟာအစွန်းရောက်အစ္စလာမ်ဝါဒီတယောက်ဖြစ်တယ်လို့စပိန်အာဏာပိုင်တွေကပြင်သစ်တာဝန်ရှိသူတွေကိုဒီ2014ခုနှစ်တုန်းကသတိပေးထားတဲ့သူဖြစ်လိမ့်မယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဘနတ်ကာစနော့ဖ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။ဆိုမာလီယာနိုင်ငံတောင်ပိုင်းကခစ်မာယိုစိတ်ကမ်းမြို့မှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားတစ်စင်းကဒီစစ်တပ်အခြေစိုက်စခန်းတစ်ခုစီကိုအတင်းမောင်းဝင်ဖောက်ခွဲခဲ့လို့စစ်သား10ယောက်ထက်မနည်းသေဆုံးပြီးတော့20လောက်ဒဏ်ရာရရှိသွားပါတယ်။ကင်ညာနိုင်ငံကဒီအာဖရိကသမဂ္ဂငြိမ်းချမ်းရေးထိန်းတက်တွေဆိုမာလီတက်တွေစခန်းချထားတဲ့ဒီအရင်တက္ကသိုလ်ဝင်းရဲ့ဂိတ်တကားကိုဖောက်ခွဲသူတွေကအတင်းဝင်ပြီးတော့တိုက်ခဲ့တယ်လို့ဆိုမာလီတာဝန်ရှိသူတွေကပြောပါတယ်။တခါဒီစစ်ပွဲဖြစ်မဲ့အနေအထားရှိနေတဲ့တောင်နှမြောက်ကိုရီးယားနှစ်နိုင်ငံကြားမှာတင်းမာမှုတွေကိုရှော့ချနိုင်ဖို့အတွက်နှစ်ဖက်အစစ်မြင့်ကိုယ်စားလှယ်တွေကြားဒီကနေ့စနေနေ့ညပိုင်းတုန်းကအရေးပေါ်ဆွေးနွေးခဲ့ပါတယ်။ပါမုံကျောင်းနယ်စပ်မြို့မှာဒီကနေ့ဆွေးနွေးပွဲမှာတော့တောင်ကိုရီးယားသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အကြံပေးတို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လယ်ကဒီ၄မျက်နှာအေရဝတ်နှစ်ကွန်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့တဲလွန်စာရနိုင်မှုအတွက် လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုတွေကိုထိုင်းအာဏာပိုင်တွေတုံ့တက်နေပါတယ်။အီရဝန်နောက်ကောမှဒီပောက်ကွဲမှုဖြစ်ပြီးနောက်တည့်ရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရက်ဗီဒီယိုပုံတွေကိုစစ်ဆေးနေကြတာဖြစ်ပါတယ်ရှင်
။သတင်းကျဉ်းချုပ်ကမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်ဘိုင်နမ်ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။သတင်းကုရင်နေ့မနက်ဘက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6:00နာရီနဲ့9:00နာရီအထိလိုင်းတုံမီတာ30.40 49ရောကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOO နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.